Welcome to the Voice of America in Burmese.
mingla nan ne khin ma khya to rat chin mya a lung shin lan chan pi ga ba si yu american tan ga ni 2017 khu ni september 23 ye tanin ga ni ni mna khin si si ni go sa tin pi lo thon lwin pe ni ba bi nai lo mi da 24 40 51 ga ni phan yu na sin nan ja de lo voe ye facebook samin na voe bambis news ma le a chain ne de pi ni thon lwin pe ni ba de khya ကျွန်တော်ဆံမူရပါအခုမနက်ခင်းအစီအစဉ်တောင်းယူတင်ဆက်သွားမှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုဗန်းချင်းနိုင်ငံကျွန်တော်ကြော်ကြောသိမ်းပြပြမှာပါ။တရားသူကြီး Brett Kavanaugh ကိုဆက်ဆွဲထားသူမျိုးသမီးကအချက်အလက်တော်တရားရေးကော်မတီမှလာရောက်ထွက်ဆိုဖို့သဘောတူလိုက်ပါပြီ။ Russia ကနေတရုတ်ကလက်နက်ဝယ်တာကိုအမေရိကန်ကတန်ခတ်တဲ့ပေါ် American တန်အမတ်ကိုတရုတ်ကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်လိုက်ပါတယ်။ American California ပြည်နယ်မှာ Rohingya အရေးစုနှုတ်ဝဲတစ်ခုလုပ်ဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ်သတင်းတော်တွေထဲမှာဆိုရင်တော့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဟာကုန်သွယ်မှုအငြင်းပွားမှုတွေကိုဖြေရှင်းမှုအဓိကနေရာဖြစ်ပေမဲ့ဒီကနေ့ဘာကြောင့်အဲ့ဒီလိုဖြစ်နေရတော့လဲ
It's a wise thing to work on that because the WTO is really its main idea is to be the main
ဒါတော့ဂျာမန်စီးပွားရေးသုတေသီ S Hanish ရဲ့ထောက်ပြပြောဆိုချက်ဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်ဆုံးနားဆင်ရဖို့ရှိပါတယ်အလားအပြင်ဥရောပခင်ရဲ့မြန်မာရေးတုံးသက်ချက်ကဏ္ဍအမေရိကန်အီဒီယန်အကြောင်းအင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရက်လေးလည်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုကြားကြရဖို့ရှိပါတယ်။အခုရင်ဆုံးတော့တင်းငွေနေနေမနဲ့ခင်ထိတ်တဲရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်တရားရုံးချုပ်တရားသူကြီးတူဦးပြေခံထားဖို့သမ္မတဒေါ်နယ်ထရမ့်အမည်တင်သွင်းထားသူ Brett Kavanaugh ကလိမ်မဲဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတယ်လို့ဆွဆွဲထားသူအမျိုးသမီးကရှေ့တင်ပတ်ကြရင်အထက်လူတော်တရားရေးကော်မတီရှေ့မှာထွက်ဆိုဖို့သဘောတူလိုက်ပြီးလို့သတင်းတွေမှာပြောနေကြပါတယ်။ဆွဆွဲထားသူမျိုးသမီး Christine Blasey Ford ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့ email ဆောင်ကို Ford ရဲ့ရှေ့နေတွေကပို့လိုက်တာပါ။ email ကနေတဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားတာအများပြားဟာသူ့ရဲ့ဆွဆွဲချက်တွေအပေါ်ညှတာပြီးဘက်မလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီကကတိပေးထားတာနဲ့လုံးဝကန့်ညီမှုမရှိတယ်လို့သတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လူမှုတွေအပေါ်မိမိတို့စိတ်ပြက်ရပါမယ်လေအသေးစိတ်တွေအပေါ်သဘောတူနိုင်ကြမယ်လို့မိမိတို့မျှော်လင့်ထားပါကြောင်းရှေ့နေတွေပြန်ပို့တဲ့ email ထဲမှာဖော်ပြထားပါတယ်ထွက်ဆိုပွဲလုပ်မယ့်အခန်းထဲကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကန့်သတ်ဖို့နဲ့အဲ့ဒီအချိန်မှာ Mr. Kavanaugh ရှိမနေဘူးအစောပိုင်းမှာ Ford နဲ့သူ့ရဲ့ရှေ့နေတွေကတောင်းဆိုထားတာပါထွက်ဆိုပွဲကိစ္စအကြောင်းပြန်ပို့အတွက်အထက်လူတော်ကော်မတီကတောက်ကြာနေည10နာရီကိုနောက်ဆုံးသတ်မှတ်ပေးခဲ့ပါတယ်ဒါပေမဲ့တောက်ကြာည10နာရီမထိုးခင်မိနစ်ပိုင်းလိုပါမယ်နောက်ထပ်တစ်ရက်တိုးပြီးဖို့ Ford ရဲ့ရှေ့နေတွေကပန်ကြားခဲ့တာဖြစ်ပါတယ
်။ American နဲ့တရုတ်နှစ်နိုင်ငံကြားတင်းမာမှုအချိန်ဟာစနေနေ့ကပိုးပြီးမြင့်မားလာခဲ့ပါတယ်။ Russia လို့တိုက်လေရင်တွေနဲ့မြေပြင်မှာဝေဟင်ပြစ်ဒုံးကျည်တွေဝယ်ယူရေးမှာ American ကပိတ်ဆို့ဒဏ်ခတ်လိုက်တာကိုတရုတ်ကပြင်းပြင်းထန်ထန်ဆန့်ကျင်တဲ့အနေနဲ့တရုတ်နိုင်ငံဆိုင်ရာ American တန်မတ်ကြီး Terry Branstad ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဆင့်ခေါ်ခဲ့ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖြတ်သိမ်းလိုက်ပြီးတဲ့နောက်နိုင်ပိုင်းအကြာမှာပဲအခုလိုအမေရိကန်တန်မတ်ကြီးကိုတရုတ်အစိုးရကဆင့်ခေါ်ခဲ့တာလည်းဖြစ်ပါတယ်။သမ္မတထရန့်အစိုးရကတရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်အသစ်ချပြီးချမှတ်လိုက်တဲ့အတွက်တရုတ်ကဆွေးနွေးပွဲတွေကိုဖြတ်သိမ်းလိုက်တာပါ။တရုတ်နိုင်ငံသားရဲ့ဌာနအင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားတဲ့ကြေညာချက်မှာတော့အမေရိကန်ကရုရှားထုတ်တိုက်လေယာဉ်တွေနဲ့ဒုံးကျည်တွေကိုဝယ်ယူရေးပိတ်ဆို့အရေးယူမှုဟာနိုင်ငံတကာဥပဒေရဲ့အခြေခံမူတွေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့ဗိုလ်ချဆိုးမှုတဲ့အပြုမူလည်းဖြစ်တယ်လို့ဆိုပါတယ်။တရုတ်နဲ့ရုရှားစီရေးပူးပေါင်းဆောင်ရွက်မှုဟာကိုယ်ပိုင်အချုပ်အခြာပိုင်ဆိုင်တဲ့နှစ်နိုင်ငံကြားပုံမှန်ပူးပေါင်းလှုပ်ဆောင်မှုပဲဖြစ်တယ်လို့အမေရိကန်အနေနဲ့ဂျာဝင်စွတ်ဖက်ခွင့်မရှိတဲ့အပြင်အမေရိကန်ရဲ့အပြုအမူတွေဟာတရုတ်နဲ့ဆက်ဆံရေးကိုပြင်းပြင်းထန်ထန်ထိခိုက်စေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အီရန်နိုင်ငံနောက်တော်ပိုင်းမှာဇေယျပြဝဲတစ်ခုအတွင်းတနသမားတွေပြစ်ခတ်တာကြောင့်တေဆုံးသူ25ဦးထဲမှနေရှိပြီဖြစ်ပြီးဒဏ်ရာသူအနည်းဆုံး60ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။တနသမား2ဦးတေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တခြားပြောဆိုချက်တွေမှာတော့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဒဏ်ရာရှိသူ2ဦးကိုဖမ်းဆီးထားတယ်လို့ဆိုကြပါတယ်။ကူဇစ်တန်ပြည်နယ်အာဗက်စ်မြို့မှာစနေနေ့ကဖြစ်တဲ့တိုက်ခိုက်မှုရဲ့လက်သည်ဖြစ် IS အကြမ်းဖက်ဝါဒီအဖွဲ့နဲ့အာဗက်စ်လူမျိုးရေးအာရဗ်လူရှားမှုလို့သူတို့ကိုယ်သူတို့ခေါ်တဲ့အဖွဲ့နှစ်ဖွဲ့လုံးကသူတို့လက်ချက်လို့ပြောထားတာပါ1980-1988အီရန်အီရက်စစ်ပွဲစတင်တဲ့အထိမ်းအမှတ်နှင်းစင်လုပ်တဲ့စီးရေးပြပွဲကိုလာကြည့်ကြတဲ့အီရန်တာဝန်ရှိသူတွေထိုင်နေတဲ့စင်မြင့်နေရာကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်အလားတူစီးရေးပြပွဲတွေကိုနိုင်ငံတော်အမှလုပ်ကြတာပါဒေသုံးသူအများစုဟာအီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ဝင်လို့ဆိုကြပါတယ်တချို့သတင်းတွေမှာတော့တေဆိုးမှုတွေမှာတအူးဟာသတင်းတော့ဖြစ်တယ်လို့ဆိုပါတယ် ဒီတိုက်ခိုက်မှုဟာဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေနဲ့ဆက်ဆက်တယ်လို့အီရန်ကောင်ဆောင်ကြီးအရှာဒူလာအလီခါမေနီကစနေနေ့မှာပြောပြီးတိုက်ခိုက်မှုရဲ့လက်သေးတွေကိုဥပဒေနဲ့အညီရေးယူနိုင်အောင်လုပ်ဖို့လူမျိုးရေးတပ်ဖွဲ့တွေကိုညွှန်ကြားထားတယ်လို့ပြောပါတယ
်။ခရီးယန်ဂိုင်းအုပ်ဖုံးတော်ကြီးတွေခန့်အပ်ရေးတရုတ်နဲ့ဗာတီကန်နန်းတော်ကြားမှာယာယီသဘောတူညီချက်စာချုပ်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ကြကြောင်းနှစ်ဖက်လုံးကကြေညာခဲ့ပါတယ်။ဒါဟာဆယ်စုနှစ်ပေါင်းများစွာတန်တမန်ဆက်ဆံရေးပြတ်တောက်ခဲ့တဲ့တရုတ်အစိုးရနဲ့ဗာတီကန်ကြားမပြေလည်မှုကိုထိုးဖောက်ကျော်လွှားနိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီသဘောတူညီမှုကြောင့်မကြသေးခင်နှစ်တွေကအဓိကအဟံအတားဖြစ်နေတဲ့အချက်ကိုလည်းဖြေရှင်းနိုင်ခဲ့တာပါ။အဲ့ဒါကတော့ပုံရဟမင်းကြီးရဲ့ခွင့်ပြုချက်မယူဘဲတရုတ်အစိုးရကအရင်ကတည်းကအမည်စင်းသွင်းထားတဲ့ခရီးယန်ဂိုင်းအုပ်ခုနှစ်ဦးကိုဗာတီကန်ဘက်ကလက်ခံဖို့သဘောတူလိုက်တာပဲဖြစ်ပါတယ်။ဗာတီကန်နန်းတော်နဲ့တရုတ်အစိုးရကြားနှစ်ပေါင်း80နီးပါးဆက်ဆံရေးပြတ်တောက်ခဲ့ပြီးနောက်အခုလိုတိုးတက်မှုရရှိခဲ့တာလည်းဖြစ်ပါတယ်။ခရီးယန်ဂိုင်းအုပ်ဖုံးတော်ကြီးဖြစ်အနှင်းရေးကိစ္စမှာတရုတ်အစိုးရကကိုယ့်ဘာသာကိုအတီးပြုတ်ခန့်အပ်ရေးနှစ်ပေါင်းများစွာတောင်းဆိုနေခဲ့တဲ့အချက်ဟာပုံရဟမင်းကြီးကပဲရွေးချယ်အနှင်းရတဲ့လုပ်ပိုင်권ကိုစန့်ကျင်ရာရောက်ခဲ့တာလည်းဖြစ်ပါတယ်။အခုတရုတ်နိုင်ငံကခရီးယန်ဂိုင်းချုပ်ခုနှစ်ဦးလုံးကိုဗာတီကန်ဘက်ကလက်ခံအတိမတ်ပြုလိုက်တဲ့အတွက်တရုတ်မှာရှိတဲ့ကက်သလစ်ဘာသာဝင်ခရီးယန်ဂိုင်းချုပ်အားလုံးနဲ့ဗာတီကန်ကြားပုံမှန်ဆက်ဆက်ရေးရရှိသွားပြီဖြစ်ကြောင်းဗာတီကန်ဘက်ကကြေညာခဲ့ပါတယ်ရှင်
။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9839တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဒီကနေ့တနင်္ဂနွေနေ့မနက်ဖြန်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်နားမှာစစ်သွေးကြောတွေနဲ့ပြင်းထန်တိုက်ပွဲဖြစ်ပြီးအရာရှိတယောက်အပါအဝင်စစ်သား9ဦးကြာဆုံးသွားတယ်လို့ပါကစ္စတန်ကစနေနေ့မှာပြောပါတယ်။ထောက်လိုင်းရေးသတင်းအချက်အလက်ပေါ်အခြေခံပြီးအကြမ်းဖက်ဝါဒတံပြန်နှိမ်နှင်းမှုဆင်ရေလုံနေချိန်မြောက်ပိုင်းဝါဇီလူစတန်ပြည်နယ်မှာတိုက်ပွဲဖြစ်တာလို့ပါကစ္စတန်ကြီးတပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒီတစုဟာနေဆက်ကိုဖျောက်ဝင်လာပြီးခြံဝန်းတစ်ခုထဲမှာပုံးကုန်နေတယ်ဆိုတဲ့သတင်းရခဲ့ပါတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေကခြံဝန်းကိုဝင်ရောက်စီးနေတာမှာအပြန်အလှန်တိုက်ပွဲတစ်ခုအပြင်းထန်ဖြစ်ပြီးအကြမ်းဖက်ဝါဒီ6ယောက်ကိုတုတ်တင်လိုက်နိုင်တယ်လို့ဖော်ပြထားပါတယ်။အဲဒီနေရာကိုရှင်းလင်းပြီးတဲ့နောက်တေဆုံစစ်သွေးကြော်ရရဲ့လောင်းတွေကိုဘယ်သူဘယ်ဝါဆိုတာစစ်ဆေးခွဲခြားဖို့ယူဆောင်သွားတယ်လို့စစ်ဘက်သတင်းမီဒီယာ ISPR ကပြောပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆုလိုက်ပြုံလိုက်နှင်းပန်းနှိပ်စက်တပ်ဖြတ်မှုတွေရပ်တန့်ရေးအမေရိကန်ပြည်ထောင်စုမှပြုလုပ်တဲ့မြမရေးဆွေးနွေးပွဲကတောင်းဆိုဖို့ရှိကြောင်းစီစဉ်သူတွေကပြောပါတယ်။မြန်မာမှာဆက်ပြီးဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ခြေဆိုင်မြန်မာအမေရိကန်မွတ်စလင်အစည်းအရုံးကဦးစီးပြီးကယ်လီဖိုးနီးယားပြည်နယ်ကော်ဗာမြို့မှာဒေသစံတော်ချိန်ညနေ6နာရီမှစတင်ကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်အခြားတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေမြန်မာနိုင်ငံမှာဘာသာမတူသူတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဆွေးနွေးပွဲမှာအစီအခံတင်ပြကြမှာဖြစ်တယ်လို့ဥဆောင်စီစဉ်သူတအုပ်ဖြစ်တဲ့မြန်မာအမေရိကန်မွတ်စလင်အစည်းအရုံးဥက္ကဋ္ဌဦးမောင်အေးကဆွေးနွေးပွဲမတိုင်ခင် VOA ကိုပြောပါရယ်။ဒါအပြင်ရိုဟင်ဂျာမြောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ပြင်းထန်ကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းကင်တွယ်ဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ဆောင်ရွက်မှုမှာမြန်မာအရက်သားအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့မြင်ကြောင်းဦးမောင်ကြီးကပြောပါတယ်
။နိုင်ငံအရေးနဲ့ဖြေရှင်းတဲ့အခါမှာစစ်မှန်တဲ့အဖြေပေါ်လာဖို့အတွက်မြန်မာအစိုးရအနေနဲ့ကအခက်အခဲတွေသူတို့မှလည်းရှိမယ်။အဲ့ဒီလိုအခက်အခဲတွေကိုသေသေချာချာဥပဒေပညာရှင်တွေနဲ့ညှိနှိုင်းပြီးတော့ဟလာဘာလို့တဲ့လဲဆိုတာကိုသူတို့အနေနဲ့ဆက်လက်ပြီးလှုပ်ဆောင်ရမှာပါတစ်ဖက်သက်ပိတ်ပြီးတော့ညင်းပြီးတော့ငါတို့ဟာတော့ဖြစ်ဒီ round step 2မှာလက်မှတ်မထိုးထားလို့ငါတို့လှုပ်เสียမလို့ဘူးလို့မတက်မဆေခြင်းပါဘူးဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့ညှိနှိုင်းပြီးတော့တစ်ဖက်ကလိုအပ်နေတဲ့နိုင်ငံတကာတောင်းဆိုနေတာတွေကဘာတွေရှိတာလဲနိုင်ငံတကာကဘာတွေကိုဖိအားပေးနေတာလဲဒါတွေကိုအမှန်တရားပေါ်ပေါက်ဖို့အတွက်ရင်ဆိုင်ရမှာဖြစ်ပါတယ်ရင်ဆိုင်ဖို့လည်းကျွန်တော်အနေနဲ့စိုက်တွန်းပါတယ်
မြန်မာဗတ်ချမ်းမှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အခုချိန်ထိလုံခြုံမှုမရှိဘဲအသက်အန္တရာယ်အရပါနေတိုင်းစိုးရိမ်နေရတယ်လို့ဦးမောင်အေက VOA ကိုပြောပါရယ်ဆွေးနွေးပွဲကိုရိုဟင်ဂျာအရေးဆောင်ရွက်နေသူတွေအပြင်နိုင်ငံတကာမှလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလေ့လာစောင့်ကြည့်နေတဲ့ပညာရှင်တချို့နဲ့နိုင်ငံတကာလူခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေတက်ရောက်ပြီးဆွေးနွေးကြမှာပါမြန်မာအမေရိကန်မွတ်စလင်အစည်းအရုံးကို2013ခုနှစ်ကအမေရိကန်ပြည်ထောင်စုမှစတင်တည်ထောင်ခဲ့တာဖြစ်ပါရယ်ရှင်
စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိပွဲစဉ်တွေမှာအမှတ်ပေးစရာထိတ်ဆုံးမှရှိနေတဲ့လီဗာပူးအသင်းကအင်္ဂွဲမှာဆောက်သမ်တန်အသင်းကိုသုံးဂိုးပြန်နဲ့အနိုင်ရတာကြောင့်6ပွဲဆက်တိုက်ရှုံးပွဲမရှိသေးပဲထိတ်ဆုံးနေရကိုဆက်ထိန်းထားလိုက်နိုင်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့အင်္ဂွဲမှာပဲဝိုးစ်အသင်းနဲ့တစ်ဖက်တကူးစီတည်ကြပါတယ်။မန်ချက်စတာယူနိုက်တက်အသင်းရဲ့ဒီကနေ့ပွဲကိုအသင်းရဲ့ဂန်ဒဝင်နီးပြဟောင်းကြီးဖာဂူဆန်သွားကြည့်ပါတယ်။မန်စီးတီးအသင်းဟာလည်းဝေးခွင့်မှာကာဒစ်ဖ်စီးတီးအသင်းကို5ဂိုးပြန်နဲ့နိုင်ရပြီးအမှတ်ပေးစရာမှာလီဗာပူးချယ်ဆီတို့နဲ့အပြိုင်ထိတ်ဆုံးနေရကိုရဖို့အလားအလာကောင်းနေစေပါ။တခြားအနိုင်ရပွဲတွေကတော့လက်စတာစီးတီးကအင်ကွင်းမှာဟက်ဒါဆွီးကို3ဂိုးတကူ၊ဘန်လီကအင်ကွင်းမှာဘုံမော့ကို4ဂိုးပြတ်၊စပါးကဝေးကွင်းမှာဘရိုက်တန်ကို2ဂိုးတကူနဲ့အသီးသီးအနိုင်ရကြပါတယ်။ဖူလမ်နဲ့ဝတ်ဖို့တို့ကတကူးစီတည်ကြပြီးခရစ်စတယ်ဘဲလစ်နဲ့နျူကာဆယ်ကဂိုးမရှိတည်ကြပါတယ်။ဒီကနေ့မှာတော့ဝက်ဆမ်နဲ့ချယ်ဆီ၊အာဆင်နယ်နဲ့အေဗာတန်တို့ကစားကြမှာဖြစ်ပါတယ်။ချယ်ဆီအသင်းကလည်းလက်ရှိမှာ5ပွဲကစားပြီးတဲ့နောက်ရှုံးပွဲမရှိသေးပဲဝက်ဆမ်နဲ့ကစားမဲ့ပွဲစဉ်6ရလတ်ပေါ်မူတည်ပြီးအမှတ်ပေးစရာထိတ်ဆုံးသုံးသင်ကြားအဆင့်အပြောင်းလဲပေါ်လာမှာဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံတောင်ပိုင်းမှာရှိနေတဲ့အမေရိကန်နဲ့ဆိုမာလီယာတပ်တွေတိုက်ခိုက်ခံရပြီးတဲ့နောက်အယ်ရှာဘတ်အစွန်းရောက်အကြမ်းဖက်သမားတွေကို၄ချောင်းကနေအမေရိကန်ဘက်ကပြန်ပြီးတိုက်ခိုက်ရမှာအကြမ်းဖက်သမား18ဦးသေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။အာဖရိကဒေသဆိုင်ရာအမေရိကန်ကုကဲမှုစစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာအစွန်းရောက်အကြမ်းဖက်သမားတွေကိုခုခံကာဝယ်ရတဲ့အနေနဲ့တောက်ကြာနေကကစ်မဲရိုစိတ်ကမ်းမြို့အနောက်မြောက်32မိုင်အကွာမှာအမေရိကန်က၄ချောင်းကနေတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါအပြင်ဆိုမာလီယာတပ်တွေနဲ့အယ်ရှာဘတ်အစွန်းရောက်တေကြားတိုက်ပွဲအနေငယ်ဖြစ်ခဲ့ပြီးတဲ့နောက်ထပ်အကြမ်းဖက်သမား2ဦးသေဆုံးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နဲ့တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာမိတ်အစီအစဉ်ကအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကို internet ဆက်မင်းနာဖြစ်တဲ့ bamish.voanews.com မှာလည်းတွားရောက်ပြီးတော့ဖတ်ယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။စီကံတတ်မှတ်ချက်ဒီအပေါ်အခြေခံတဲ့နိုင်ငံစုံဆက်ဆက်ကမ္ဘာစနစ် multilateralism ကိုကာကွယ်ကြဖို့အတွက်တရုတ်နဲ့ဥရောပထိပ်တန်းပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။ကိုကျော်စီဝါကာကွယ်ရေးနဲ့တနင်္ဂနွေကြီးရဲ့ရည်တည်လှုပ်ဆောင်ချက်ဟာ unilateralism ကိုပို့ပြီးတော့တိုးလာစေတာကြောင့်တကမ္ဘာလုံးမှာမရည်မရာမတိကျမှုတွေဖြစ်နေတဲ့အချိန်မှာပဲအဲ့ဒီလိုတိုက်တွန်းလိုက်ကြတာပါဒီအကြောင်း CCTV သတင်းဌာနရဲ့သတင်းလွှာကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကြားစီးပွားရေးနဲ့ကုန်သင်းဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဥရောပပညာရှင်တွေနဲ့ဆွေးနွေးဖို့တရုတ်နိုင်ငံရဲ့နိုင်ငံတကာစီးပွားရေးအပြန်အလှန်ဖလှယ်လှုပ်ဆောင်ရေးဌာန CCIEE ကတရုတ်ထိပ်တန်းပညာရှင်တစုကို Brussels, Geneva နဲ့ Berlin စတဲ့ဥရောပနိုင်ငံတွေကိုလွှတ်လိုက်ပါတယ်။ Berlin အခြေစိုက် Quaba Foundation နဲ့ CCIEE တို့ပူးတွဲကမ္ဘာကထပြုပြီးတရုတ်နဲ့ဥရောပပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကို Berlin မြို့တော်မှာတောက်ကြနေကလုပ်ကြပါတယ်။တရုတ် EU နှစ်ဖက်ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တွေကိုရှေ့တိုးဖော်ဆောင်ဖို့ဤပညာစမ်းသစ်တည်ထွင်မှုကျွမ်းကျင်ပုဂ္ဂိုလ်နဲ့စက်မှုလုပ်ငန်းပိုင်းအပြန်အလှန်ဖလှယ်ရေးတွေမှာပူးပေါင်းဆောင်ရွက်ကြဖို့တရုတ်ပညာရှင်တူပြည်သူကျောက်ရှောင်းရွှမ်းကဆွေးနွေးပွဲတွင်နှိုးဆော်ပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဟာမဟာဗျူဟာမြောက်မဟာမိတ်မဟုတ်ပေမဲ့နိုင်ငံတကာအခင်းအကျင်းအားကောင်းစေဖို့လက်တွဲလှုပ်ဆောင်ဖက်ဖြစ်တာနဲ့အမျှ WTO စနစ်ခိုင်မာဖို့လက်ရှိအချိန်နဲ့ကန့်ညီတဲ့စီမံစည်းကမ်းတွေကိုချမှတ်ဖို့နှစ်ဖက်စလုံးလက်တွဲလှုပ်ဆောင်နိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။WTO ပြုပြင်ပြောင်းလဲဆိုင်ရာကြိုးပမ်းအားထုတ်ချက်တွေကိုစီးပွားရေးသုတေသနဆိုင်ရာနိုင်ငံတကာစီးပွားရေး German Institute ကသုတေသည် Max Heinz ကထည့်ကြူပြောဆိုပါတယ
် It's a wise thing to work on that because the WTO is really its main idea is to be the main body
နိုင်ငံတကာကုန်သွယ်ရေးကိုကြည့်ကြဖို့နိုင်ငံတကာကုန်သွယ်ရေးကိုဘယ်လိုလှုပ်ဆောင်ကြမလဲဆိုရယ်စီကံစီမင်းတွေချမှတ်ဖို့အဓိကအဖွဲ့အစည်းဖြစ်ရေးဆိုတာဟာ WTO ရဲ့အဓိကစိတ်ကူးဖြစ်ပါတယ်ဒါကြောင့်သူပြန်ပြောင်းလာရေးလှုပ်ဆောင်ကြတာဟာတောင်းတဲ့ကိစ္စပါ။ကုန်သွယ်ရေးအငင်းပေါမှုတွေကိုဆွေးနွေးဖြည့်ဆင်းဖို့ WTO ဟာအဓိကနေရာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့အချိန်အခါမှာဒီလိုဖြစ်မနေပါဘူး။ဘာကြောင့်လဲဆိုတော့ WTO ဟာတကယ်တမ်းလက်ပတ်လှုပ်ဆောင်နိုင်တဲ့အခြေအနေမှာမရှိလို့ပဲဖြစ်ပါတယ
်။စီကံတမန်ချက်တွေအပေါ်အခြေခံတဲ့နိုင်ငံစုံဆက်ဆက်စီးပွားရေးနဲ့ကုန်သွယ်ရေးစနစ်တရက်ကိုကာကွယ်ဆောင်ရှောက်ဖို့ကျွမ်းကျင်သူတွေကတောင်းဆိုကြပါတယ်။ဒီထဲမှာ CCIEE ဒုတိယဥက္ကဋ္ဌဝေကြံကောင်းလေအပါအဝင်မှာ
我们双方有着对全球共同的
globalization ပုံမှာကျင်းတဲ့ဂျာမနီတို့ရဲ့သဘောထားကတူညီပါတယ
်
။စီကံနေပေါ်အခြေခံပြီးနိုင်ငံစုံဆက်ဆက်ကြီးကြပ်တဲ့စနစ်တရားထူထောင်သင့်တယ်ဆိုတာကိုကျွန်တော်တို့နှစ်ဖက်လုံးသဘောတူပါတယ်။ကျင်းတဲ့ဂျာမနီကြား Nepek Gondo Mu Limian Pumpu Dota Sibu, Chigan Gondi, Chama Bime, Ningazong Sasa Gondo Yene, Gondo Y Lulamu, General Nepek Longa, Taukamare.
American Urobane Yoduga Chamatare, Tanang and Yedu Chile Muadarigu, Yasa Niyama, Through a Bonjo Sibuarigu, Gawaye Lusong Jedri, Babu Lurelu, German Tiba Sasa Ye Gonsi, Asha Dudana Sizin Jige, Burnt Borgoga, Yobare.
We have a lot of common interests in the world. If you look at the developments in the Middle
General
East,
General Jama, do you need Bong Jo Siwari, Niapia Sibare? She Levega Chitomurine, Jesse Kaimare, Nenganaga Konoi, Kinjiku, Pandiru, Jiba, General Ma, Bong Jo Siwari, Sidru, Pisiame, Sasa, Jo Siwari, the Sinide, Sura, Driava.
Lulasa Gondo Yasin, Nanganzon, Sasa Luson, Yuararugu, Taukan, Pumiala, Mesuin.
โจซีวากาวเวยูวารากูอนัญญูไนเมลันจองตะคุกูซะเต็นไนเมลูตะยုတ်บะโหบันองค์กถาหองเนตะยုတ်บันดายีเนบันลุงงานสัญญาอภเวยองค์กถาติลาเมจาวชาวชวนกะเปียวบาโจกัวฉันชิวฉีทาเดตั้วสุเดเรนโตจุจาบาบามาชิยะลุญญาซูกาลึลละแตกุงเวยสนิโกทอกคันเมนักงานซงซะซะวาระเอซีกันตะมัดเจตโกไลนาเมดับลิวทีโอเยลุงงานนิโกปิปิญเปียงเลเยทอกคันจาเมซุยิน
ဒါဟာအမေရိကန်ပြည်ထောင်စုပေါ်မှာအပေါင်းလက္ခဏာဆောင်တဲ့တရားမှုဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဒါအပြင်တရုတ်နိုင်ငံပြည်ပြောင်းလဲရေးနဲ့လမ်းဖွင့်ပေးရို့အတွက်မောင်းနှင်အားတရားလည်းဖြစ်လာနိုင်ပါတယ်။ကိုဂျိုးစီဝါကာဝေးဝါရကောင်းထောင်လာနေချိန်မှာအခုလိုနိုင်ငံစုံဆက်ဆက်လုပ်ဆောင်ရေးဝါရနဲ့ပတ်သက်ပြီးဆွေးနွေးကြတာပါ။လွတ်လပ်စွာကုံတွယ်ရေးလို့ယူဆရတဲ့အ
ကျန်းရင်ရှမ်းကပြောပါတယ်ခင်ဗျာကုကြောကြောသိန်းပြောပြသွားတာဖြစ်ပါတယ်အခုကတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဖြစ်တဲ့ဥရောင်ခင်ရဲ့မြန်မာအရေးတုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညံဝဲအောင်ကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
တရုတ်အစိုးရစည်ရင်းစရာအရလွန်ခဲ့တဲ့နှစ်ရည်တရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ3,000,000ကျော်ရှိတယ်လို့မြန်မာပြည်ဆိုင်ရာတရုတ်စီးပွားရေးတပ်မှုကမှတ်လာကပြောပါတယ်အရင်နှစ်ကတည်းဆယ်ရာခိုင်နှုန်းကျော်တိုးပွားလာတာဖြစ်ပါတယ်ဒီထဲမှာဖျဲပြီးဒေါ်လာ1,150ကျော်ဘူးတင်ပို့ထားတာလည်းပါဝင်ပါတယ်မြန်မာဖျဲပြီးတခွားမွေးဖျဲပြီးမင်းကိုတီကျဲမောက်တင်းနဲ့ လိုက်ချီးသီးတွေကိုယူနန်ကိုတင်ပို့ပါတယ်ဒါပေမဲ့တတိတန်ဘိုစုစုပေါင်းဒေါ်လာ1,900ဘူးတရုတ်ကတင်သွင်းနေတာမျိုးမြန်မာတတိပမာဏဟာအလွန်နည်းပါးနေပါတယ်ထိုင်းကတတိအမျိုး20ဒေါ်လာ1,600ဘူးမနစ်ကတင်ပို့ပါတယ်တရုတ်တင်သွင်းတဲ့တတိပမာဏမှာထိုင်းတတိက27ရာခိုင်နှုန်းရှိပါတယ်ဗီယက်နမ်ကဒေါ်လာ1,650ဘူး ဖိလစ်ပိုင်က1,900ဘူးတတိတင်ပို့ပါတယ်တောင်အမေရိကတိုက်ချီလီနိုင်ငံကတော့ဒေါ်လာ1,100ကျော်ဘူးတရုတ်ကိုတင်ပို့ပါတယ်မြန်မာကအများဆုံးတင်ပို့နေတာဟာဖျဲသီးဖြစ်ပြီးတကွားမွေးကဒုတိယအများဆုံးတရက်သီးကတတိယအများဆုံးဖြစ်ပါတယ်တရုတ်စီကမျိုးစေ့ယူပြီးစိုက်ပျိုးတဲ့ဖျဲသီးနဲ့သကောင်းမွေးကို
90ရာခိုင်နှုန်းယူနန်ကိုတင်ပို့ပါတယ်မြန်မာကယူနန်ကိုတတိဝလံတင်ပို့မှုတိုးပွားလာမှုကို ဂျပန် သူတေသည်ကိုကြီးခုဘိုးကမကြာမီကပဲစာတန်းတစ်စောင်ရေးသားထားပါတယ်အများဆုံးများတဲ့ဥယျာဉ်ဆိုင်ပျိုးရေးစနစ်3လတုံးနေဆက်မှာတည်သည့်ဈေးကွက်ပေါ်ထွက်လာတာလို့တည်သည့်ဝလံတင်ပို့မှုတိုးပွားလာပုံကိုလေ့လာထားတဲ့စာတမ်းဖြစ်ပါတယ်တကွားမွေးအများဆုံးထွက်တဲ့မုံရွာခရိုင်ကို230ဘိုင်းကကွင်းစင်းလေ့လာထားပါတယ်လွန်ခဲ့တဲ့ဆယ်နှစ်အတွင်းယူနန်ကိုတင်ပို့တဲ့တည်သည့်ဝလံပမာဏတိုးပွားလာပုံကို
ဆန်းစစ်ထားတာဖြစ်ပါတယ်2016မှာဖျဲသီးဒေါ်လာ1,100ခုနှစ်ဘိုးတကွားမွေ1,500ဘိုးတရက်သီး35,000ဘိုးယူနန်ကိုတင်ပို့ခဲ့ပါတယ်နိုဝင်ဘာလကနေဧပြီလအထိရက်တရာကာလဖျဲသီးနဲ့တကွားမွေအများဆုံးထုတ်လုပ်ချိန်ဟာတရုတ်ပြည်မှာဖျဲသီးရာသီကုန်ဆုံးချိန်နဲ့တိုက်ဆိုင်နေပါတယ်မန္တလေးတိုင်းမှာမိသားစု3,000လေးရာဟာဖျဲသီးဧက1,900ကပကွားမွေ
ဧကရှိရ20ဆိုက်ပြူပါတယ်။စကိုင်းတိုင်းမှာတော့မိသားစု3,000ရှိရာဟာဖျဲသီးဧက16,000ဆိုက်ပြူပြီးမိသားစု1,600ရာဟာတကွားမွေးဧက12,000ဆိုက်ပြူပါတယ်။ကလပ်ဘဲနဲ့စဘာလို့ဆိုက်နေကြ
ဒီနန်နဲ့ရှင်လိုက်ရင်ဘုရားကြီးကအများဆုံးစေစားလောက်ပူရပါတယ်ဒါပေမဲ့ဓာတ်မြေဩဇာနဲ့အလုံတမ၃၀၀မှုအရင်ကလည်းပူများပါတယ်နောက်ပြီးတော့အရေးအသွေးနဲ့ဈေးနှုန်းမကြည့်နိုင်မှုငြင်းတမ်းရှိနေတာမှုအရှုံးပေါ်တဲ့နှစ်တွေလည်းရှိပါတယ်မူဆယ်ကိုနှစ်ရက်နဲ့အရောက်ပို့နိုင်တာဟာမြန်မာဘုရားကြီးရဲ့အားသာချက်ဖြစ်ပါတယ်မူဆယ်ကတစ်ဆင့်ယူနန်ကိုတင်ပို့တဲ့ပုဂ္ဂလိကလုပ
ဒီတော့ကလည်းသမားကကိုဝမ်မြင်းနဲ့ငားတဲ့မြေမှာစိုက်ပျိုးကြပါတယ်။စိုက်ပျိုးရေးကုမ္ပဏီကတော့ထုတ်လို့ရေးမန်နေဂျာတွေဆေးလှုပ်ပြီးငားထားတဲ့လေမြေမှာစိုက်ပျိုးခိုင်းပါတယ်။တရုတ်လုပ်ငန်းရှင်တွေကလည်းမြေငားပြီးဖျဲသည့်စိုက်ကြပါတယ်။ဒေသခံလေသမားဟာ 10အထိစိုက်ပျိုးကြပြီးမြန်မာနဲ့တရုတ်လုပ်ငန်းရှင်တွေကတော့ဧကတရာကျော်စိုက်ပျိုးကြတာများပါတယ်။ထွက်တဲ့ပျဲသည့်နဲ့တခွားမွေးကိုမူဆယ်တရ95စျေးမှာပွဲစားတွေကရောင်းဝယ်ကြပါတယ်။မြေငှားပြီးစိုက်ပျိုးတဲ့စနစ်ကျင့်သုံးမှုနဲ့လုံအားအင်အားသုံးပြီးဥယျာဉ်အတက်ပညာအသုံးပြုလာတာမို့ဖျဲသည့်နဲ့တခွားမွေးအထွက်တိုးလာနေတယ်လို့ဆိုပါတယ်။တေဧကမှာအလုသမားနှစ်ယောက်လောက်သုံးတာမို့အလုအကန်အများကြီးပေးန
ပေါ်ထွက်လာတာကြောင့်မြမဖရဲသည်နဲ့သွားမွေးအများအပြားတရုတ်ပြည်ကိုတင်ပို့နိုင်တာဖြစ်ပါတယ်တရုတ်ပြည်မှာလည်းဖရဲသည်အများအပြားစိုက်ပျိုးပြီးမြောက်တိုဘာလမှာဖရဲသည်ရာသီကုန်ဆုံးပါတယ်တရုတ်ပြည်မှာဖရဲသည်တုံးချိန်မှာမြမပြည်ကဖရဲသည်ရေစားသုံးဖို့အရွယ်ရောက်လာတာကြောင့်မြမဖရဲသည်ဟာနှွေမာလာကမေလအထိတရုတ်ဈေးွက်မှာရောင်းကောင်းနေပါတယ်ဒီအချိန်မှာတရုတ်ပြည်မှာစားသုံးတဲ့ဖရဲသည် 80ရာခိုင်နှုန်းကိုမြန်မာပြည်ကတင်သွင်းနေရပါတယ်။တရုတ်ပြည်မှာဖျက်သည့်လုံသားတအုပ်ကိုတစ်နှစ်ယွမ်200အထိပေးရပြီးမြန်မာပြည်မှာတော့ယွမ်20လောက်သာပေးရပါတယ်။မြေငါးကမှာလည်းတရုတ်ပြည်က50လောက်ပုံများပါတယ်။ဖျက်တုံးချိန်မှာတရုတ်ပြည်မှာဖျက်စိုက်ပျိုးရင်မှန်900ကျွေတွေထဲမှာထည့်ပြီးစိုက်ပျိုးရတာမို့ဈေးအကုန်အကျအလွန်များပါတယ်။မြန်မာပြည်မှာဖျက်သည့်စိုက်ပျိုးတဲ့ဈေးစကားဟာတရုတ်ပြည်ရဲ့အ nong ma yo aya da ma yo myama phaye thi ku ma shin nai ba bu da chaung tiyau pi ku phaye thi tin po da ha tin ya za ta tin po da de myama atwe po pi alon twet chi kai chaung tin pya lai ya ba le khanya
da ga lo apat sin thau lin pe ni ja u aung khin ye myama yi tong tat che si sin ko tin pya pe ka da ba အခုတော့ဒေါ်လာလာတန်စီရင်တက်တဲ့အမေရိကန်အီဒီယန်အတုံးလုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြအောင်ပါခင်ဗျာ
။ဒီဒီပါအင်္ဂလိပ်အမေရိကန်စိုက်ကန်ဒါမှာအမေရိကန်မှာမကြတဲ့မိကတက်ခတ်ခဲ့တဲ့ Florence Hurricane မုန်တိုင်းကိုတောင်နဲ့မြောက် Carolina ပြည်နယ်သားတွေဘယ်လိုရင်ဆိုင်ခဲ့ကြသလဲဆိုတာကိုသတင်းတွေမှာဖော်ပြရမှာသုံးနှုန်းခဲ့တယ်EDM အသုံးချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် EDM အသုံးကတော့
Hunker Down
ဖြစ်ပါတယ်စာလုံးပေါင်းက HUNKER Hunker ကဒူးကွေပြီးပစစ်တုပ်ပြီးထိုင်ချတာ DOWN Down ကအောက်ဖြစ်ပြီးစကားလုံးရဲ့ direct ဒီဘက်ကတော့အောက်ကိုပစစ်တုပ်ထိုင်ချတာဖြစ်ပါတယ် Hunker က18ရာစုက Scotland အသုံးဖြစ်တဲ့ Hunker ဆိုတဲ့ဝဟာရကနေဆင်းသက်လာတာဖြစ်ပြီးဒူးကွေပြီးအောက်ထိုင်ချတဲ့အိမ်ဖြစ်ပါတယ်။အန်ဒီယန်ရှိတဲ့အခါမှာအောက်ကိုပစစ်တုပ်ထိုင်ချပြီးငြိမ်ငြိမ်လေးပုံနေကြတယ်လို့ EDM ဆိုတဲ့တော်ပိုက်ဒီဘေကအန်ဒီယန်ကင်းတဲ့နေရာမှာခိုးလုံတာပုံအောင်တာကိုရောက်နေတဲ့နေရာကမခွာဘဲအတက်နိုင်ဆုံးအန်ဒီယန်ကင်းအောင်နေတာကိုဆိုလိုတာဖြစ်ပါတယ်။တခါတရံနဲ့လူတူကကိုခံယူချက်ကမန်ဒီဖြစ်စီမှားဒီဖြစ်စီဆဲပြီးမဆုတ်မနစ်ဆုတ်ကင်ထားမြို့ကိုလည်း Hunger Down ဆိုတဲ့အတုံးနဲ့ရည်ညွှန်းသုံးပါတယ်။ဒီတုန်းကကြာသေးမိကတောင်နဲ့မြောက် Carolina ပြည်နယ်တွေမှာဒူးသည်ဆုံးမှုတွေရှိခဲ့ပြီးအပျက်စီးများခဲ့တဲ့ Florence မုန်တိုင်းတိုက်မိကကြိုးပြီးဘေးကင်ရာရှောင်ကြဖို့အာဏာပိုင်တွေကတီးပေးခဲ့ကြပေးမယ်လို့လည်းအဲ့ဒီပြည်နယ်တွေမှာတန်းနဲ့ချီရှိတဲ့ဒေသခံတွေကတခြားဘဲမှမသွားဘဲကိုယ်အိမ်မှာပဲကုတ်ကပ်ပြီးဘေးကင်အောင်အတတ်နိုင်စုနေခဲ့ကြတဲ့အတွက်ကြောင့်လည်း Star Adventure သတင်းစာကြီးက Millions hunker down as Hurricane Florence wreaks havoc in Carolina ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
We hunkered down at home during the recent hurricane.
Jadimiga, Hurricane Moonai Jazinga, Chinorri, Ama Bay, Biggie, Onige Jade, Ludivi Yabadi, Uma, not a cow, Lila Jayama.
We hunkered down at home during the recent hurricane.
Kusilitinjabime, idiom atumaro.
Stay put.
Pipare, Salumbanga. S-T-A-Y, Stiga, Nira, P-U-T, Podga, Tara Pippi, Zazufme, Diet, Divega, Tare Niama, Nira Pipari, Dito, idiom, Divegaro, Go Yang Nidenia, Shinidenia, Mavene, D, Bema, Shrim, Dorago, Saluda Pipari, Dito, Florence Mondain, Taka Kazinga, Mondain Lanjang Boshi, Pidu Dwego, Pigina, Kolunja, Pine, Anna Vendriga, Nuso, Geta, Bimelule, Down Carolina, Pinna Marshall, we got Chap, Pinna, we go to watch in Jabe, Coop, Pinna Mabe, Seppi, Munango, Yin San Jabu, Pinsin Jared, which are today's news. Ajiga in the south, some stay put to ride out Hurricane Florence, Recondine, Yita Gera Chipare, Didone Padete, Umaguli Lachijaya Oma.
I decided to stay put in Washington, D.C., and not move to Florida.
Chinoga, Washington DC Mabe, Niro May, Florida Womb, Piano, Bulus, Humpiali, Ludivia Valley, Uma, not Cow Lila Tijaya Umba.
I decided to stay put in Washington DC and not move to Florida.
Good, now something that be me, idiom at the Maro.
Ride out.
Pipare, Salumbanga. RIDE, right ga, Cedar, OUT, out ga, a pin, solo, Sakusme, Diet, Divega, CB, a pin, Twitter, Pipare. Idioms with the white, Divegaro, Andy, KK, Piavanago, Shamadoave, Masomini, Yaye, Yensain, Pishinago, Saluda Pipare, Uboma, Storm, Moonain, Bigani, Twemedive, Yensain, Mesui, Ride out the storm, Ruth, Yavare, Dito, Miao Carolina, Pine, Anavainuiga, Sama, Pin Atom, Shimelo, Commander, in RG, Florence, Moonain, Taimelo, the Bejet, we took Tabi Medule, Myrtle Beach, Ganjini, Luchuga. Mamadwabe, Kushi, Niamabe, Mundangu, Yesaimu, Sumpia, Kejare, Dwejani, CNN, Drin Tanajiga. Some Myrtle Beach residents planned to ride out the storms, Regondine, Yeta Gera Chipare, Lidone Padete, Upmaulila Tijaya Umba.
The mayor decided to ride out the corruption scandal.
Nura Winga, Agri Samu, Shodabune Padelu. Yinsain Pishimu, Sumpia Lite, Ludivi Yavari, Umau Narukau, Lila Jijaya Uma.
The mayor decided to ride out the corruption scandal.
Good English American side, Morgan Dongli Sazizema, Jim Biagere, idiom Adonwigaro.
Hunker down, stay put, ride out.
Dupi Javari. Now Drimba, Kuduchi Numale, Nauta, idiom Adonwigu, Sere Jim Biabi Umamu. Saumyo na sinjabashim.
Dolala dan season disset de menekin English sa tinga zao na singera chipare. Tolinga vida American Indian English sa tinga zao pucha jadigu. VOA internet samena bamis.voanews.com toyo video pashu na sin ne malisme. VOA American tanga tenigoni ni menepai season nigu menekona isi celebio dan luen pini bare. voa.cc.go.web.jampu.lu.le.so.yin.ti.ti.chin.down.lu.le.so.yin.chan.ro.ye.email.lisa.ga.bamis@voa.news.com.
voa.myanmar.bang.ye.atan.lu.cc.go.tini.go.ma.jain.thau.lu.pi.ni.ma.le. myanmar.san.ro.jain.menep.pang.6.na.yi.ga.ni.khun.na.yi.ti.dai.do.mita.32.40.48.Dudia Naiwema, Lila Mita, Tia Goze Mava, Nasa Nai, DC Singo Mene Shinaigani, Gunai, Twin Janet, Tolan Pinibari. Then again, so by Chonai Gregani Kunai T. C. Singuro, Lindo Sakon, Sakune, Nasanga Mitari, Tolan Pinibari. Now by Gunaigani Senai T. C. Singuro, Lindo Saku Nasanga, Tosan Nene, Senator Ninglima, Lila Mita, Tia Goze Gava, Tayu Nasa Nai Mare.The Nyakunai season, PBJ, Nyasenaima, Lindo Mita, Nasanga, Tosanine, Lina Mita, Tia Kuzegani, Janet, you told me about it. POE Nyamawai season in a Tanum Mita kilohertz a day ago, Internet Samyana, Burmese.voanews.com, Tishu Hai Mai.
င်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကတင်းငင်းနေနေမနေ့ပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ညပိုင်းကဆွေးနွေးကြတဲ့တရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းတရိုက်လီလိုင်းအစီအစဉ်ကိုတော့ကိုသားညုံဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတရိုက်လီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူအပြောင်းကိစ္စပါမြန်မာနိုင်ငံရဲ့လူခွင့်ရင်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကိလုံခွင့်ရနေတဲ့အခြေအနေနောက်တစ်ခုတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်ဆိုပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေတယ်ဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာဘလို့ယူဆလဲဘလို့သုံးသပ်ကြလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်ဒီမိုကရေစီကူးပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးနောက်လက်ရှိအခြေအနေတွေကိုသုံးသပ်သွားမှာပါအဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ဗဟုသုတေနဌာနတာဝန်ရှိသူတူဖြစ်တဲ့ဦးမျိုးရန်အောင်သိန်းဒီတိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ ANP ရခိုင်မျိုးသားပါတီကဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဦးလှစောပါ။နောက်တူကတော့နိုင်ငံရေးဒေသသုံးသပ်သူတူဖြစ်တဲ့ဒေါက်တာနိုင်အောင်ဖြစ်ပါတယ်။သူတို့၃ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ရေဆုံးဦးမျိုးရန်အောင်သိန်းကိုဖိတ်ခေါ်ချင်ပါတယ်။ခုနကကျွန်တော်ပြောသွားသလိုပေါ့နော်မြန်မာဒီမိုကရေစီဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအခုဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်ရခိုင်ကချင်းရှမ်းပြည်မြောက်ပိုင်းဒီပြည်ထနာရေးပတ်သက်ပြီးတော့လူခွင့်အခြေအနေတွေဖြစ်နေတယ်။နောက်တစ်ခုကတာဝန်ရှိတဲ့သူတွေအထူးသဖြင့်စစ်တပ်ပေါ့နော်။တာဝန်ရှိတဲ့သူတွေကပြစ်ဒဏ်နဲ့ကင်းလွခွင့်ရနေတယ်။တရားဥပဒေစိုးမိုးရေးကလည်းထိရောက်မဖြစ်ဘူး။ဒီအခြေအနေတွေကိုခြုံပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအရှိန်ဟုန်နဲ့တွန်းနေပြီ။အခုဆိုရက်တက်နေပြီဆိုပြီးတော့ဒီစုံစမ်းရေးအဖွဲ့ရဲ့ FSM ရဲ့ report အစီအစဉ်လာမှာပြောထားပါတယ်ခင်ဗျာ။တချို့သူတို့အပြင်တခြားလိလာသုံးသပ်တဲ့နိုင်ငံရေးဝေဖန်သူတွေကလည်းဒီပေါ်မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာအဲ့ဒါသုံးတရားနှောင့်နှင်းနေရလို့ယူဆရတယ်ရှိပါတယ်ကိုမျိုးရံအောင်တိတ်ဒီပေါ်မှာနည်းနည်းသုံးသပ်ပြပါလားမှန်တယ်လို့ယူဆပါလားဘလို့အခြေအနေတွေရှိပါလဲ
ရက်တက်နေတဲ့ဆိုတော့မမဘာဘာတင်းနေတယ်ဒီကွေနေတော့ကိုတော့မျိုးရံထားတော့မဖြစ်တော့ဘူးလို့ပြောချင်ပါတယ်ကျွန်တော်ကဒီတော့ဆန္ဒရွေးကောက်ပွဲမှာဒီကဲပူတော့မျိုးရင်းခဲ့ပါတယ်ဒါဒီကူတေရုံးနေတော့ကျွန်တော်တို့ဟောဒီထဲမှာတော့ရှိတယ်ရောဒီကပုံမျိုးရင်းခဲ့ပါတယ်ဒါပေမဲ့တကယ်တော့ကျွန်တော်တို့ဆိုတော့ဘောပါဒီဆိုအောင်ချင်တဲ့အခါမှာဒီလိုအကြဲတဲ့အခါမှာကျွန်တော်ပြင်းပြတော့မြဲတဲ့ချိန်ရပါတယ်။ဘာလို့လဲဆိုတော့ဟိုတကယ်တမ်းဆုံးဖြတ်ခွင့်ဆိုရတာတမတော်ကဆက်မရှိဘူးလို့ပြောရပါတယ်။ဒါကြောင့်တော့ကျောင်းဒီလိုမျိုးချိန်ပြောကူပြောင်းရှိတာကျွန်တော်ချိန်ရတဲ့ပုံပြောအချက်တွေနဲ့ကြုံတွေ့ရပါတယ်။ဒီပြားတို့ဒီကျောင်းပေါ်မှာပြားစီမနဲ့တခုလုံးကအရင်ကပြားစီမနဲ့အဟောင်းပါဗျာ။ကျွန်တော်တို့ဆိုလိုက်တဲ့မတရားစီမံနဲ့ပြဖို့ဒီကောက်ကိုရှိအောင်မူတာလေအောက်ချုပ်ကြီးကတရားစီမံနဲ့လို့ဆက်ခဲ့ဆက်ခဲ့ရမှုဆိုရင်တော့ပြည်ထောင်စုရဲ့ချစ်ပါတယ်ဒါပေမဲ့ဦးသိန်းစီအစိုးရကစံထားတဲ့ပုံစံမျိုးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့လက်ရှိကဒီလိုမျိုးမျိုးတက်လာတဲ့ခါမှာတော့တရားဝင်စိုးမျိုးကိစ္စကိုတော့တကယ်ကြီးကဖြေရောက်ကြတယ်လို့ဆိုတော့တွေ့ရပါတယ်အဲဒီတော့အရင်ချုပ်ပြောရရင်ကျွန်တော်တို့ဘယ်တော့ပြတ်နေတယ်ဆိုတော့မဟုတ်ပါဘူးဒီနေ့ကအချိန်တော့မပေါ်ပေါ်ရောက်ဖြစ်နေရဆိုတော့ဟုတ်ပါရဲ့အဲ့ဒါတော့လည်းများကြီးကြည့်နေရတယ်အရှုပ်ပြေးနေရတယ်ကျွန်တော်မြင်ပါရဲ့
အချိန်တော့မပေါက်ဘူးဆိုတဲ့အချိန်ဒီပုံပါပဲကိုကပြီးထပ်မေးကြပါလေအာစစ်တပ်ရဲ့မျက်နှာကိုကြည့်နေရတယ်နောက်တစ်ဖက်မှာအရင်ရနေရဟောင်းနဲ့အလုလုနေရတယ်အဲ့တော့ဒီခြေနေလေးကိုရို့ပဲအပြစ်ဖို့လို့မရအပြစ်ဖို့ရမှာလားတစ်ဖက်မှာ NLD အစိုးရရဲ့ကိုယ်တိုင်လုံနိုင်တဲ့အာရင်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချင်လဲအာရင်ကိုယ်တိုင်ကနည်းနေလို့မဖြစ်နိုင်ဘူးလား
ကျွန်တော်ဘုဘင်းလေးကြောမယ်ဆိုရင်ဒီလိုလက်ရှိနိုင်ငံတော်အတိုင်းဘုဘင်းတော်ဆန်းစုချီနေနဲ့ဒီချက်ပုံပြီးတော့စက်မတော်ကိုပြောဆိုကိုင်းတူတည်တယ်လို့ကျွန်တော်ပုံကြီးရမြင်ပါတယ်ဒါပေမဲ့ဒီကျွန်တော်ပြောတဲ့စကားကဘယ်လိုချောပြန်လဲဆိုတော့ကျွန်တော်လည်းပြီးတော့ဘာကြောင့်လဲဆိုတော့ဒီချက်ပုံပြီးတော့ပြင်းမထန်တိုင်းကျလို့ရှိရင်စက်မတော်ကဘယ်လိုတုံ့ပြန်လာမလဲဆိုတော့လေးတော့လေစက်မတော်ရှိနေပါလေဒါတော့ကျွန်တော်ပုံကြီးရအမြင်ရပြောမယ်ဆိုတော့ဒီချက်ပုံပြီးတော့အာသုံးကြည့်ပြောစီချင်တယ်တိုင်းတွင်းစီချင်တယ်တကယ်တည်းဒီလိုလိုပြောချင်ဘူးနော်ဒီလက်ချက်မီစီကဒီလိုလိုပြောချင်တယ်အာနာကတော့လက်ထက်မှာရှိနေတယ်တမန်တော်ပြောချင်တယ်ဆိုတာကပြောရင်တော့ပထမဆုံးအခြေခံဥပဒေရခိုင်ဒါအနာဖြစ်တယ်ကျွန်တော်တို့ဒီကဘူတုံးတုံးတက်လို့ဖြေချင်တယ်ဒါမှမဟုတ်ဘောင်ဆန်းစုချီနေရဲ့အဲပိုပီကောင်းလဲဆိုတာကိုကျွန်တော်မသိပါဘူးဒါကြောင့်မို့ကျွန်တော်ဒီရွှေစားချက်ဒီပြင်းရင်ဘယ်တော့မှလဲဆိုတော့မမြင်ရပါဘူးကျွန်တော်ပြောတာကတော့ ်ဒေါက်တာကြီးစာဖြစ်ဖြစ်တကယ်ကြီးစာဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ပါတီအစိုးရဖက်ကအဲ့မဲ့ကူနိုင်ငံကာကွယ်နေရတဲ့ပါတီညာကိုကျွန်တော်မြင်ပါတယ်ဒီအချိန်ကြီးဒီကလေးပဲဒီမိုကရေစီအပြင်ကုပြောရေးဖြစ်စဉ်ကိုနှောင့်နှေးကြည့်တယ်ဘာမှမဟုတ်
ဟုတ်ကဲ့ကိုမျိုးရံအောင်တင်လေလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်ဦးလာစောဖိတ်ခေါ်ကြပါလိမ့်ဟုတ်ကဲ
့ကြားပါတယ်
ဟုတ်ကဲ့ဦးလာစောခုနကကိုမျိုးရံအောင်တင်ကတော့ပြောပါလေခင်ဗျာဒီလက်ရှိအကူပြောင်းကနှိကွင်းနေတဲ့ယူဆပါနော်တစ်ဖက်မှာအကူပြောင်းကတုံဆိုင်နေပြီဆိုပြီးတော့ဆွဆွဲချက်တွေလည်းရှိပါတယ်အဲ့တော့ဦးလာစောအမြင်နဲ့သိကြပါလေကိုမျိုးရံအောင်တင်ဖြည့်ရှင်းချက်အပေါ်မှာတုံ့ပြန်ချက်လည်းသိကြပါလေ
ကျွန်တော်အဲ့နှောင်းရှိတွေပါလေဘာမှကျွန်တော်အဲ့မပြောလို့ဟိုကျွန်တော်ကကမ္ဘာတော့သိစားခံလဲမဟုတ်ဘူး NLD စက်ခံလဲမဟုတ်ဘူးအဲ့ဒါမဲ့ကျွန်တော်တန်းကြီးကောင်းနေတဲ့လူပါအဲ့တော့ရခိုင်ပြောက်နေတဲ့အခုဖြစ်တဲ့အရေးချင်းကအခုဖြစ်နေတဲ့ကိစ္စဟာအမတန်ကြီးလေးကိုကောင်းတယ်အဲ့ UN ဆုံးဖြတ်ချက်ကိုကျွန်တော်ရခိုင်ပြောက်နဲ့ကျွန်တော်လုံးဝလက်မခံဘူးအဲ့တော့ ICC တို့ဘာလို့ UN အဲ့ဒါတို့ဘလို့မှလက်မခံဘူးရခိုင်လည်းလက်ခံမှာမဟုတ်ရခိုင်ကိုစားကျွန်တော်ပြောပါတယ်အဲ့တော့ NLD ကိုလည်းကာပေးနေကြမလို့2008လည်းဘာမှပြောကြမလို့ဒီဟာတကယ်လို့စိန်ခေါ်မှုကြီးတရားဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဒီတောင်စုမှရှိတဲ့လူတွေအကုန်လုံးဘလို့လုံးကြမလဲအဲ့ NLD ကိုဇန်ကျင်စရာလည်းမလိုဘူး NLD ကို NLD မှာအမတန် NLD ကအမတန်ညံ့ဖျင်းနေဆိုတဲ့ပိုက်နဲ့အများကြီးရှိတယ်ကျွန်တော်လွတ်တော်ထဲမှာရှိနေတဲ့လူပါနော်ကောင်းတာတွေလည်းရှိတယ်အာကျွန်တော်လွတ်တော်ထဲမှာလွတ်တော်ကောင်းတဲ့ပိုက်လည်းရှိတယ်ညံ့တဲ့ပိုက်လည်းရှိတယ်အဲ့လိုပဲတမတော်ထဲမှာကောင်းတဲ့ပိုက်လည်းရှိအရင်တော့သမိုင်းကြောင်းပါတာလည်းရှိမယ်အတမတော်ကကျွန်တော်ပြလို့ပြလို့မရဘူးဘာလဲပြောပြအခု NLD အပေါ်ပဲအကုန်လုံးဟာလွတ်တော်တွေကိုရောက်လာတဲ့ခါမှာ2008ကိုကြိုင်ပြီးတော့သစ္စာခံပြီးတော့လွတ်တော်တဲ့ဝင်လာခဲ့ပါမကြိုက်ဘူးဆိုလည်းပြတ်ဖြတ်ပေါ့ဗျာအဲ့တော့2008ကိုပြောရမလို့ UN ဆုံးဖြတ်ချက်ကိုလုံးဝမကြိုက်ဘူးလုံးဝလက်မခံဘူးဒါပဲ
ကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဦးလှဆောရဲ့တုံ့ပြန်ချက်ပေါ့ခုနကကိုမျိုးရံအောင်တင်ပြောနေလို့နှုတ်တုံနှင်းနေရလားဒါမှမဟုတ်ရက်ဆိုင်နေတဲ့သဘောလားဘယ်လိုမြင်ပါလဲ
2008 democratic transition ဟာကိုအဲ့ဒီ UN resolution နဲ့မှ UN report မှာတော်တော်စူးစူးဝါးဝါဝေဖန်တာကရှိတယ်ပေါ့ရနော်ကျွန်တော်ကြားတယ်ပေါ့
ဟုတ်ပြီ
လေးတမျက်နှာလေးရကျော်လဲကျွန်တော်မဖတ်နိုင်ဘူးနော်ဟုတ်ပြီဒါတယ်ကျွန်တော်ကဒီမိုကရေစီခြံစင်ကိုပင်ပင်ပန်းပန်းခက်ခက်ခဲခဲတောင်းနေရတယ်ကျွန်တော် NLD ကိုလည်းဝေဖန်တယ်တမတော်ကိုလည်းဝေဖန်တယ်ကျွန်တော်တိုင်းချစ်ဒီချစ်စိတ်ရှိတဲ့တရားခိုင်တယောက်နေတဲ့ကျွန်တော်ဝေဖန်တာကျွန်တော် NLD လည်းမကောက်ဘူးတက်လည်းမကောက်ဘူးဒါပေမဲ့ကျွန်တော်ခက်ခက်ခဲတောင်းနေတယ်အဲ့ဒီ UN ဟာ UN ကဝေဖန်တဲ့ဟာကျွန်တော်တို့ဗျူးကြဘူး political agenda တွေပါတယ် political trapping တွေ trap တွေပါတယ်ကျွန်တော်တို့ကတိုင်းပြည်မှာညီညွတ်ဖြစ်စေချင်တယ် NLD မှာလည်းအားနည်းချက်တွေအများကြီးတယ်တပ်မတော်လည်းအားနည်းရရှိတယ်ကျွန်တော်တို့တပ်မတော်နဲ့ NLD နဲ့တိုင်းရင်းသားတွေနဲ့အကုန်လုံးညီညွတ်ဖြစ်စေချင်တယ်ပြည်သူစုကိုငြိမ်းချချင်တယ်ဒီပြည်အကုန်လုံးပြည်ပြည်မှန်မှန်နဲ့ democratic transition ကိုတောင်းဆိုချင်တယ်ကြီးတာကြီးတယ်အဲ့ကြီးတဲ့အတွက်ကြောင့် NLD မှာလည်းတောင်းဝန်ရှိတယ
်ခုနကဦးလာစောပြောတဲ့ခင်မှာဒီအစင်ကစားကမယူတာဘူးဆိုတဲ့ချက်ကဟိုတနေ့ကလည်းဥစော်ထီပြောပါတယ်ဒီအစင်ကစားကြောင့်တန်းကြီးရဲ့ညီညွတ်ရေးပေါင်းစည်းကိုထိခိုက်စေတယ်ဆိုတော့မယူတာဘူး track လုပ်တယ်ထောင်ချောက်ထောင်ထားတယ်ဆိုတာကမြန်မာနိုင်ငံရေးအတွက်သူတို့ဘလူနည်းနည်းလေးပုံဝင်လင်းပြောလို့ရမလားဘလူမယူတာတဲ့ချက်လဲဘလူဖြစ်စီခြင်းလဲလို့မြင်ပါလဲ
ကျွန်တော်တို့ကသူတို့ကတစ်ဖက်တစ်ပယ်ဒါ political agenda တစ်ခုနဲ့ setting လုပ်ပြီးတော့ကျွန်တော်တို့မြန်မာစန္ဒစိတ်စည်စည်တာမှန်နေဆိုရင်ကျွန်တော်တို့ခက်တောင်းနေရတယ်ကျွန်တော်အတွေ့အကြုံလဲအမတန်နေတဲ့ democratic transition ကိုအပြုတ်တော့နဲ့ကျွန်တော်လိုရမယ်။အခုကကျွန်တော်တို့ဓမ္မတော်ကောင်းဆောင်တွေကိုလည်း ICC နဲ့ညှိပြီးတော့ဘာလုပ်မယ်ညာလုပ်မယ်ပြောတယ်။ကျွန်တော်နိုင်ငံကောင်းဆောင်ပေါ်ရပါဘူးပြောကျွန်တော် National Leader ပေါ့လေ။ကျွန်တော်ဒေါအောင်ဆန်းစုကြည်ကိုလည်းရစရာမရှိအောင်ပုတ်ခတ်တိုက်ခိုက်ဝေဒသိကြီးပြန်ရုပ်သိမ်းပါညာလောက်တာဆိုတာ။ဒါ uncivilized တယ်။ကျွန်တော်ဘယ်လိုမှလက်ခံလို့မရဘူး။ဒါအဲ့တော့အဲ့ဒါတွေဟာတွေကကျွန်တော်တို့မြန်မာ Democratic Transition ကိုဘယ်လိုမှအထောက်မပြုဘူး။
ဟုတ်ကဲ့
ကျွန်တော်ယူရဲဆိုတာအပါကျွန်တော်အားနည်းချက်တွေရှိတာကိုကျွန်တော်2008နဲ့ကာကြာလည်းမလို့ကျွန်တော် National Reconciliation ဆိုတာကျွန်တော်တို့တောင်းမယ်လမ်းညင်ပဲအဲ့ဒါပဲ
ဟုတ်ကဲ့
အဲ့တော့ဒီကိစ္စဟာကျွန်တော်တို့ကကျွန်တော်ထင်တာပေါ့လေကျွန်တော်ရခိုင်တွေကအထင်ပေါ့ကျွန်တော်တို့ကဟိုနိုင်ငံသုခွင့်လည်းမဟုတ်ဘူးအထင်ဒါပေမဲ့ရခိုင်တွေကဘဝနဲ့ညီညီလာတဲ့အတွေ့အကြုံပေါ့လေဘူးဒီတော်မောင်တော်နေမြေမှာကျွန်တော်တို့ဘယ်သူမှမရှိပဲနဲ့UN တက်တယ်ဝင်လာမယ်နော်ကျွန်တော်ခုစုဖို့လို့အဲ့ဒီ territory တခုကို UN ရဲ့စုစုချက်ကကောင်းမှလုံးလာမယ်နော်ပြီးတော့အဲ့ခုစုဖို့လို့အဲ့ဒီ Islamic
Republic တခုထောင်မယ်ဆိုတဲ့ agenda နဲ့တောင်းနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နားလဲပါပြီကူဦးလာစောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနိုင်အောင်ကြားပါလားခင်ဗျ
ကြားပါတယ်
ဟုတ်ကဲ့ခုနကဦးလာစောပြောသွားတဲ့အထဲမှာဒီလက်ရှိဒီ FFM ဒီကုလသမဂ္ဂစုံစမ်းရေးအစီအစဉ်ကတကယ်တမ်းပြောမြန်မာဒီမိုကရေစီရေးအသွင်ကူးပြောင်းရေးအတွက်တောင်မှအထောက်အကူမဖြစ်စေပါဘူးတဲ့ဒီအစီအစဉ်မှာတော့ခုနကပြောလို့ဒီမိုကရေစီလုပ်ငန်းစဉ်ဟာရပ်တန့်နေပြီလို့ဆိုထားပါတယ်ဒီအပေါ်ဒီမှာဒေါက်တာနိုင်အောင်အမြင်သိကြပါလိမ့်ခင်ဗျ
ကျွန်တော်အမြင်ပြောချင်တာကတော့ဒီစုံစမ်းစစ်ဆေးကော်မရှင်တွေ့ကြည့်ချက်တည်းမှာသူတို့စပြောတဲ့ကိစ္စတစ်ခုရှိတယ်ဒါကဘာလဲဆိုတော့ဒီ2019ကဖြစ်တဲ့ကိစ္စမျိုးကဖြစ်ဖို့စောင့်နေသလိုပဲတဲ့တကယ်တမ်းပြောရင်2012လောက်တည်းကကျူတင်ကာကွယ်တားဆီးနိုင်မယ်ဆိုရင်ဒါမျိုးဖြစ်လာမှာမဟုတ်ဘူးပေါ့ဆိုတော့အဲ့ဒီပုံမှာအခြေခံကြီးပြောရရင်ကျွန်တော်အနေနဲ့မြင်တာကတော့ဘာလဲဆိုတော့အခုဒီအစဉ်ကစားတစ်ခုလုံးပြောနေတာကလည်းဒီရခိုင်မှာဖြစ်တဲ့ရေးကိစ္စတွေမဟုတ်ပဲနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကိစ္စတွေပြောနေတယ်ဒါရဲ့ပြင်သူတို့ပုံရေးကြည့်တာကစုံစမ်းစစ်ဆေးလူကြီးတွေပြောရတာကဘာလဲဆိုတော့သူတို့ကအချက်လက်တင်ကြည့်နေတာမဟုတ်ဘဲနဲ့ဒီလိုအခြေအနေမျိုးတွေဗမာပြည်မှာတောက်လျှောက်လူခွင်ချိုးဖောက်မှုတွေအထူးသဖြင့်လူနည်းစုဒီပုံမှာဖြစ်နေတဲ့တက်တံမော့ဖြစ်စဉ်ပုံစံကိုကြည့်တဲ့အခါမှာကြတော့ဘာသွားတယ်လဲဆိုတော့ဒီဒီတိုင်းသားလူမျိုးစုလူနည်းစုတခုဆိုလို့ရှိရင်ဒါသူတို့ဆက်ကျင်နေခြင်းလို့ရှိရင်အရသားတွေဆိုလို့ရှိရင်လည်းဒါအမြင့်ချက်အမျိုးပြုတ်ဆိုရကိစ္စမျိုးပေါ့ခွင့်ပြုချက်အောက်ထဲမှာနေခြင်းနေကောင်းကောင်းနေနေမနေမျိုးပြုတ်မယ်ဆိုတော့ကိစ္စမျိုးတွေဖြစ်အဲ့လိုပတ်တံမျိုးတွေရှိလာတယ်ပေါ့နော်ဆိုတော့အခုပြောနေတယ်ပြောနေကြတဲ့ဂျီနိုဆိုက်ပညာပြောနေတယ်ဆိုပေမဲ့လို့ဂျီနိုဆိုက်မဖြစ်ခင်အဆင့်တွေကဖြစ်နေတာရှိတယ်နောက်သူတို့ဒီလက်လာစုံစမ်းမှုတွေလုပ်တဲ့အခါမှာသူ2000နောက်ခုနှစ်လောက်တရားနေပြီးတော့စပြီးတော့ကြည်လာတော့ပြောတယ်ဒါလည်းကျွန်တော်တို့တစ်ချောင်းလုံးပြောနေကိစ္စပါเนาะကျွန်တော်တို့ဒီဗမာတပ်မတော်ကလည်းပြောဖြတ်လေးပြတ်လုပ်တဲ့ပုံစံလေးနောက်ပြီးတော့ဒီဒီအတိုင်းတိုင်းနဲ့ပတ်သက်လို့တိုက်ပွဲတွေမှာဒီကြွာသားတွေကိုပါဒီရန်သူလိုဆက်ဆံပြီးတော့လုပ်လာတဲ့ပုံစံလေးအားလုံးကဒီလိုဖြစ်လာတယ်ဖြစ်လာတော့ကျွန်တော်တို့ကဒီအမျိုးသားပြန်လဲတက်မြက်ရေးလို့ငញ្ញိုင်းလို့ဘာလို့ထိခိုက်လာလဲဆိုတော့လူတယောက်ချင်းတယောက်ချင်းဒီပြည်သူ့ဘဝလုံခြုံရေးဆိုတဲ့ဒီ human security ဆိုတာကအဲ့ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေမှာမဟုတ်ဘူး။စတဲ့နေရာတွေမှာရှိနေတယ်။ဒါပေမဲ့ပုံဆိုးတာကဘာလို့ဆိုအနှိမ်ခံဖယ်ချင်ခံတဲ့လူတွေပေါ်မှာပုံဖြစ်လာတယ်။နောက်ပြီးတော့အထူးသဖြင့်တိုင်းသားလူမျိုးစုတွေတော့ဘာသာရေးလူနည်းစုတွေပေါ်မှာပုံဖြစ်လာတယ်။နော်ဒါကအခုရခိုင်မရှိရိုးဝင်ကြတွေဖြစ်နေမှာမဟုတ်ဘူး။နောက်ပိုင်းမှာဆိုလို့ရှိရင်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်တခြားနေရာမှာရှိတဲ့မွတ်စလင်တွေတခြားနေရာမှာရှိတဲ့ခရစ်ယာန်တွေပေါ်မှာဖြစ်လာတယ်။အဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒါလူတယောက်ချင်းရဲ့လုံခြုံရေးဘဝဆိုတဲ့ကိစ္စကပဋိပက္ခဖြစ်နေတဲ့နေရာတွေမှာမကဘဲနဲ့ကျန်တဲ့နေရာတွေမှာဘာမှမရှိနေပါလားဆိုတဲ့တရားဥပဒေစိုးမိုးမှုနဲ့တရားဥပဒေကာကွယ်မှုဆိုတာမရှိနေဘူး။နောက်ပြီးအမျိုးသားပြန်လည်တည်မြဲရေးအတွက်လိုအပ်တဲ့နော်ရန်လုံမှုတွေပပျက်ဖို့နော်ဖိနှိပ်မှုတွေပပျက်ဖို့ဆိုတဲ့အနေအထားတွေရတယ်။တင်မြေချားပို့ဆိုးလာနေတာဖြစ်တယ်။နောက်တစ်ခုကကျွန်တော်အနေနဲ့ဖြစ်ချင်ဆုံးတာဘာလဲဆိုတော့ဟိုလူလူချင်းမပြင်ပဲနဲ့အယူနှိမ်ချတဲ့စိတ်သက်တွေနော်ဗါလေကိုလူဘာသာရေးဟိုလူမျိုးရေးပေါ်မှာအခြေခံပြီးတော့မှကိုကကြီးမြတ်တဲ့လွှမ်းမိုးခြင်းနဲ့စိတ်သက်တွေဖြစ်နေတဲ့ဟာတွေမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြောနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုတာအဖြစ်ဘူးအဲ့ဒီအတွက်ကြောင့်မလို့စစ်တပ်နဲ့နော်လက်ရှိအစိုးရမှရင်တာဝန်ရှိရမို့အဲ့လိုရအောင်မှတောင်းရှိရအဲ့ဒီမပြောင်းနိုင်လဲကျွန်တော်ဖြစ်ဘူ
းဆို
ပြောချင်တာကဘာလို့ဆိုတော့ဒါလေးကိုအစကောက်ပြီးပြောမယ်ဆိုလို့ရှင်ခုနပြောတဲ့ငញ្ញံရေးအမျိုးသားပြန်လဲတင်ပြရေးကျွန်တော်တို့လူအားလုံးရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးအားလုံးထိခိုက်တယ
်ဟုတ်ကဲ့အဲ့မှာခုနကဆွေးနွေးသွားကြတဲ့အထက်မှာအထူးပြုဦးလာဆောပြောသွားတဲ့အထက်မှာဒီအစင်ငန်စာကခုနကကိုနိုင်အောင်ပြောသွားတာလည်းရှင်းပါတယ်တရားဥပဒေစိုးမိုးရေးတော့ထိခိုက်တယ်ဒီအစင်ငန်စာကတစ်ဖက်မှာတော့မြန်မာဆူရဘက်ကပဲကြီးကြီးခုနကဦးလာစောလူရခိုင်ဖွဲ့စည်းတာပဲကြီးကြီးသူကတော့နိုင်ငံရေးတောင်းကနေကြီးတဲ့ခါကျတော့အသွေးကူးပြောင်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတုံးနေပါတယ်ဥမာဦးစောထီတို့ပြောရင်ဆိုလို့ရှိရင်လည်းဒီတောင်းစီရေးညီညွတ်ရေးကိုထိခိုက်စေတယ်လို့တုံးနေပါတယ်အဲ့တော့ဒီပေါ်မှာဒေါက်တာနေအောင်ဘယ်လိုစပါလဲခင
်ဗျကျွန်တော်ပြောတယ်လေကျွန်တော်ပြောတယ်ထိခိုက်တယ်ဒါပေမဲ့ထိခိုက်တယ်ဆိုတာကမနေ့ကဦးစောထီပြောလို့လည်းမတူဘူးတခုလုံးမှာဒီလိုမျိုးလူငယ်စုတွေတော့ဘာသာရေးရပြောလူမျိုးရလူငယ်စုတွေပေါ်မှာဒါမျိုးတွေဖြစ်တဲ့ပုံစံတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကိုဘာကြောင့်ဖြစ်လဲဆိုတော့မပြင်သူ၍အဲ့ဒီလူတွေကစိတ်ခံစားချက်ပဲကောင်းပါမယ် ဲ့တော့ဘယ်လိုလိုယုံကြည်ပေးနိုင်ပါမလဲ။ကျွန်တော်တို့ပြီးခဲ့တဲ့ဒီဒီအဖြစ်ကြရစိတ်တို့ညာလေးအထူးပဲကချင်းနဲ့ဒီဆက်မြင်ရပါမှာဖြစ်လာတဲ့အချိန်နောက်ပိုင်းအခုကရင်မှလည်းတချို့တစ်စုံရှိနေဆိုတော့ဒီဒီလိုမျိုးတခုဖြစ်နေပြီလို့ဆိုရင်စေရဖြစ်ရှင်တဲ့ရက်သားတွေပေါ်မှာတင်မှတ်ထားတယ်။အဲ့လိုလှုပ်ဆောင်နေတဲ့ကိစ္စရဲ့အလုံးအဖြစ်ပေးရင်းမှုမရှိဘူးဆိုတာကဒီပြည်အောင်စုထဲမှာဝင်နေဖို့အတွက်ကိုဘယ်လိုစိတ်ချလုံးကြပါမလဲ
။ဟုတ်ကဲ့โอเคก็ตลอดเนี่ยอ๋อกูมิวยันน้องเต็งอู้ล่ะซอดีไลน์ประมาณขนาดนี้ไปบ่าวครับตรัชชินนี่ก็แห่ไปขึ้นมาเลยจนทีเนี่ยมาเนเนเล่ทับผิดပြောขึ้นน่ะก็ดีกุลัตตมักก็เยอาศีคันษามาตะเกเรนทอดปะပြီးတော့အချက်လက်တွေပြောတဲ့ထားမှာရခိုင်မြောက်ပိုင်းအခြေအနေတွေမကပါဘူးကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းအဲ့မှာဖြစ်ခဲ့တဲ့လူခွေချိုးပေါက်မှုတွေတော်တော်လေးကိုအချက်လက်ထည့်ထားပါတယ်အဲ့တော့ကြောင့်မလို့သူအศีคันษาကဒီဒေတာတစ်ခုတည်းမကပါဘူးဒေတာ3ခုလုံးနဲ့မြန်မာပြည်ဒီပြည်လုံးကိုခြုံပြီးတော့ဖော်ပြထားတဲ့လူခွေအศีคันษาဖြစ်ပါတယ်ကျွန်တော်ตรัชชินนี่ก็แห่ไปขึ้นมาเลยအရင်ဆုံးကိုငင်းချမ်းအော်ဖင်လန်နိုင်ငံပါကိုညင်းညာဆွေးနွေးလို့
ဟုတ်ကဲ့အခုတော်တော်နဲ့လို့ရေးနဲ့ပြောပါမယ
်ဟုတ်ကဲ့
အခုဦးမူလာစောတော်ကြီးပြောတယ်ကိုမျိုးရအောင်ဒိန်းတော်ကြီးပြောတယ်ကိုနိုင်အောင်တို့ကြီးပြောတယ်ကိုမျိုးရအောင်သိရတော့2008ခြေကဥပဒေပေါ် NLD ရစစ်တပ်ကိုကာကွယ်တယ်ပေါ့ဦးမူလာစောကတော့ဟိုတာဒီစစ်တပ်ကိုအရေးကြီးတာသူတို့မကြိုက်ဘူးပေါ့ဒီခိုင်ကိုစားကိုသူကပြောတာစစ်တပ်ကိုကာကွယ်တာသူမကြိုက်ဘူးလေဒါနဲ့ကျွန်တော်မနေ့တော့ကဘလို့ရှိရေ WKC ပေါ့အခြေတိုင်းရင်းသားတွေအဖွဲ့ရနေပြီးတော့စစ်တပ်ကိုအရေးယူတာကိုသူတို့ထောက်ခံတယ်ဆိုပြီးတော့အရင်လေလည်းပြောတယ်အချင်းလေလည်းပြောတယ်ချင်းလေလည်းပြောတယ်ရခိုင်နဲ့မော်ရတယ်ပေါ့ဗျာစစ်တပ်ကိုထောက်ခံတာရှိပြီးတော့လို့ရှိရင်ရခိုင်အရေးကြလို့ရှိရင်ဗမာပြည်အရေးလို့ပြောတယ်အဲ့တော့ဦးမဆောတော့ကဒီမိုကရေစီရဲ့ဘာလဲခဏခါအောင်စစ်အာဏာရှင်ကိုတိုက်တာလားစစ်တပ်နဲ့ပေါင်းပြီးရခိုင်မျိုးကအခွင့်အရေးယူမှာလားဒီမိုကရေစီရက်တာမရက်တာဖဲစစ်အာဏာရှင်တွေဖမ်းမဲ့ကိစ္စကိုကိုမလုံးနိုင်နိုင်ငံတကာကိုဘာဖြစ်လို့တိုင်းရင်းသားတွေကလွှဲမပေးတာလဲဒါမျိုးကိုပဲသိကြတာပါကျန်တော့ဘာမှပြောပြရမရှိပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ကြားတော့မရှိသေးတာချင်းနေပါလေ
ဟုတ်ကဲ့ကျွန်တော်
ကြားရေးဝင်ကြီးကဘာမှမလုပ်တာမလုပ်နိုင်တာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဦးလာဆောပြီးရင်ကျွန်တော်ပြန်ပြီးတော့ပြီးပါမယ်အခုနောက်တော့ရှင်တူဖိတ်ခေါ်ကြပါလေကိုမိုးရန်ကျော်တူတူဆွေးနွေးပြန်လို့ရပါတယ်ဟုတ
်ကဲ့ကျွန်တော်တော့ကျွန်တော်တို့နိုင်ငံကကျွန်တော်တို့ကအခုလာကျွန်တော်တို့နိုင်ငံကြီးကိုဘာသာရေးနဲ့ကုလုံးလုပ်နေကြတာဟုတ်တော့နိုင်ငံကြီးကိုကျွန်တော်တို့ဘာသာရေးနဲ့ကုလုံးလုပ်တယ်ကျွန်တော်ကကိုယ့်နိုင်ငံကိုယ့်အကူကျွန်တော်တို့အုပ်ချုပ်ခြင်းတယ်ကိုယ့်နိုင်ငံကိုယ့်လူမျိုးတွေကိုကိုယ့်အကူကိုယ့်နိုင်ငံအတွက်ကိုဟိုခုနပြောတဲ့ကိုယ့်နိုင်ငံကတမလာတဲ့ဥပဒေနဲ့ကျွန်တော်တို့ကအဝါဖြစ်ခြင်းတယ်ကိုယ့်ကျွန်တော်တို့နိုင်ငံမှာလာနေတဲ့ပြည်သူတွေကျွန်တော်တို့မော်ဒယ်တွေကျွန်တော်တို့လောင်းလေကျွန်တော်တို့နိုင်ငံရဲ့ဥပဒေနဲ့လိုက်နာမယ်ကျွန်တော်နိုင်ငံမှာနေနေတယ်ကျွန်တော်ဥပဒေကိုလိုက်နာမယ်ဟုတ်တယ်ပါအခုနောက်ပြောပြလို့ကျွန်တော်ပြောတာအခုနောက်ပြောကိုယ့်စီရနေပြီးတော့ဟိုပါပြပြီးတော့ခုနောက်ပြောလို့နိုင်ငံရေးကိုနိုင်ငံနဲ့ကုလိုလိုနဲ့မွတ်စလင်နဲ့ကုလိုလိုနဲ့ကျွန်တော်တို့အရိယာမျိုးကိုကျွန်တော်မလို့ကျွန်တော်ဆိုရင်တော့မှာကျွန်တော်28နှစ်ကျော်တာဝန်ထမ်းပါမယ်ကျွန်တော်နိုင်ငံရေးကိုလည်းကျွန်တော်အဝါမဖြစ်ဘူးစီစဉ်လို့တော့မှာလည်းကျွန်တော်တစ်ခုမှအဝါမဖြစ်ဘူးကျွန်တော်အားကြောင့်မလို့ခုနောက်ပြောလို့မဟုတ်ဘူးအခြေခံဥပဒေကိုပြင်ဆင်ဖို့ကြောင့်လည်းကျွန်တော်တို့ကတော့လုံးဝလက်မခံဘူး
ဟုတ်ကဲ့ပါခင်ဗျာဒါတော့ကိုမူရန်ကျော်ရဲ့အမြင်ဖြစ်ပါလေနောက်ထပ်သရရှိတူဖိတ်ခေါ်ကြပါလေကိုစလိုက်ဖွေကုံကိုစလိုက်ဖွေကုံတို့တို့တို့ဆွေးနွေးမြင်ရလို့ရပါတယ
်ဟုတ်ကဲ့ဒီခိုင်ကိစ္စမှာတို့နိုင်ငံရေးတူတဲ့ဖွေဟန်တလုံးနေတဲ့ဥစ္စာကတော့တမရော်နဲ့ဒင်ကာလီပဲအဲ့တော့တမရော်နဲ့ဒင်ကာလီကတော့ကျွန်တော်တို့ပြည်သူတွေကဖွေစလုံးကိုမုန်းနေတယ်ဆိုတော့တို့ရဲ့သဘောပေါက်ဖို့လိုတယ်အဲ့တော့ဒီတမရော်ကပြည်သူတွေအောက်မှာမနေချင်တော့အစိုးရတွေအောက်မှာမနေချင်တဲ့တွေ့ဒီကက်တာဖြစ်ချင်းကတော့တော်တော်ချက်တယ်တကယ်လို့များ2000 Facebook ကိုတင်ပြီးတော့မှတမတော်ကပြည်သူတွေကအစိုးရတွေအောက်မှာနေနေဆိုရင်ဒီကက်တနာလေးတွေဖြစ်ရှင်းလို့ရတယ်အဲ့တော့ကျွန်တော်တို့ဒင်ကာလီကိုလည်းမကြိုက်ဘူးတမတော်ကိုလည်းမကြိုက်ဘူးသူတို့နေရာမှာလိမ့်မှာနေရာမှာလည်းနေရာကိုသူတို့ဟိုတင်းစင်းနေဆိုရင်တော့ကျွန်တော်တို့ကဒီကက်တနာတော့ဖြစ်ရှင်းလို့ရတယ်တချို့မဖွဲ့စလုံးသူတို့နေရာမှာမနေဘူးတို့စစ်တရားလည်းပဲမမှန်ကန်တဲ့အတွက်ဒီပြဿနာကမဖြေရှင်းနိုင်တဲ့ဒီမိုကရေစီတိုင်းဗီရှင်းကကျန်တဲ့ရဖြစ်ပါလေလို့ကျွန်တော်မြင်နေကြ
။ဟုတ်ကဲ့ခင်ဗျာကိုစလိုက်ဖွေကွန်ရဲ့အမြင်မှာကျွန်တော်ဦးလှစောကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာခုနကကိုငင်းချမ်းပြောသွားတဲ့ထက်မှာတိုင်းသားကြီးတဲမှာရခိုင်လူမျိုးနဲ့မွန်လူမျိိုးတွေကစစ်တပ်ကိုများပို့ပြီးတော့ထောက်ခံနေသလားတဲ့သူကဆွဆွဲသွားတဲ့မိကွန်သဘောမျိုးပါပဲဦးလှစောအဲ့ကိစ္စနဲ့ပတ်သက်လို့ဖြေပြပါလားခင်ဗျာ
။ကျွန်တော်သူတွေပြောမယ်။ကျွန်တော်အသက်18နှစ်တက္ကသိုလ်ကျောင်းသားဘဝကအဲ့မဆလာဆေးရနေချင်းဗမာဆေးရနာချင်းဆက်ကိုကျွန်တော်တောက်လျှောက်ဆက်မြင်လာရေးဆက်မြင်တယ်။ဒါမဲ့ဟိုနိုင်ငံရေးမှာတော့ရှိတာပေါ့လေ။ဟိုရန်သူရဲ့ရန်သူဟာမိတ်ဆွေပေါ့လေအဲ့လိုနော်။အဲ့လိုအဲ့ဆက်ဆက်ရောက်သွားလိမ့်မယ်။ဗမာစစ်တပ်ဟာအာဏာချက်တွေရှိတယ်အမားတွေအများကြီးရှက်မှန်တယ်ဗမာစစ်တပ်ကိုဆက်မြင်တဲ့အတွက်ကြောင့် Muslim radical တွေကိုဆောက်ခံတော်တဲ့ဘဝမျိုးရောက်သွားရင်တော့ဒီတော်စုကြည့်ရအမတန်အနေရရှိပါလေเนาะအဲ့တော့ဗမာစစ်တပ်ကိုဆန့်ကျင်ရင်းနဲ့ဗမာစစ်တပ်ကိုတိုက်နေတဲ့အဲ့ Islamic radical တွေကိုဆောက်ခံတယ်ဆိုတာကတော့အမတန်အနေရရှိပါလေဒါပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်များများတစ်ဆက်တည်းမေးချင်ပါလေမြန်မာနိုင်ငံအခုကြုံနေရတဲ့အခြေအနေက Islam radical Islam အစိုးရမှုအခြေအနေကိုရောက်နေပြီလားကိုယ်နိုင်ရောအမြင်သိချင်ပါတယ်
ကျွန်တော်အတွေ့အကြုံရတော့ကျွန်တော်တော်ရဲရောက်တဲ့အချိန်ပေါ့နော်ကျွန်တော်တွေ့ရတဲ့တိုင်းသားတွေအားလုံးကတော့အဲ့အချိန်မှာဗမာလူမျိုးဆိုရင်မုန်းတယ်ဒါတို့တိကျနိုင်ငံတွေလှုပ်ချင်တယ်အထူးသဖြင့်အထူးသဖြင့်ဆိုရင်ရခိုင်နဲ့ကုလင်လူမျိုးတွေဆိုလို့ရှိရင်ဒါတော်တော်လေးစိတ်ထင်မှန်ရှိပါတယ်နောက်ပိုင်းမှာလည်းအခြေအနေတွေကြောင်းမှုကြတော့ဖြစ်အောင်စတဲ့မှာသွားကြရတာပဲအဲ့တော့အဲ့ဒါနဲ့အခုကဘင်္ဂလီလို့ခေါ်ခေါ်ဆိုရင်ဂျာလို့ခေါ်သူမျိုးနိုင်ချင်တာပေါ့နော်ကျွန်တော်တို့ကသူတို့ရဲ့စန္ဒတွေကိုအလိုမျိုးတစ်စုံဆွေးနွေးဖြေရှာမယ်ဆိုတဲ့ကိစ္စတစ်ဖက်ကစဉ်းစားဖို့လိုတယ်လို့တစ်ဖက်ကလည်းကျွန်တော်တို့အနေနဲ့ကျွန်တော်အနေနဲ့ပြောရရင်ကျွန်တော်တိုင်းသားကြီးလူမျိုးရှိခုဆိုတဲ့အထဲမှာဒီအခိုင်လူမျိုးပေါင်းသတ်မှတ်နားလည်လက်ခံထားပြီးသားအဲ့လိုပဲအများစုကလည်းရှိလိမ့်မယ်ထင်တယ်အဲ့တော့တချို့လူတွေကစီမံမှုတွေကြောင့်မလို့အစွန်းရောက်ပြီးတော့အစွန်းရောက်တဲ့တောင်းဆိုမှုကိုရှိအောင်ရှိနိုင်တယ်ကျွန်တော်တို့ကိုယ်တိုင်လည်းရှိခဲ့ဘူးပဲဒါပေမဲ့လို့အခြေခံကြတဲ့အဖြေကိုကျွန်တော်တို့ငင်းငင်းချမ်းချမ်းအေးအေးဆေးဆေးနဲ့ရှာနိုင်ဖို့လိုတာနောက်ပြီးတော့အခြေခံအခွင့်အရေးတွေလူသားချင်းစာနာမှုအမြင်တွေအခြေခံပြီးစဉ်းစားတာနောက်ပြီးတော့ဘုံရန်သူမပြတ်ပွဲစဉ်းစားတာပုံပြီးကောင်းပါလိမ့်မယ်လို့အကြံပြုချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တဦးရဲ့ပေးစာဖတ်ချင်ပါတယ်ကိုတင်ငွေတဲ့သူပေးပို့ထားတာကတော့ဒီမိုကရေစီဆိုတာဘာကိုဆိုလိုမှန်းမသိသူတွေကဒီမိုကရေစီအနိုင်ကျင့်တယ်လို့အများကြီးလို့ရှင်ဤကိုကျွဲဖတ်လို့ရတယ်ဆိုပြီးတော့ဒီမိုကရေစီကိုအဓိပ္ပာယ်ဖွင့်နေကြတော့ပြောနေသူတွေကိုယ်တိုင်ဒီမိုကရေစီရဲ့သဘောတရားကိုနားမလည်ကြတော့ဒီမိုကရေစီကရှစ်တက်ဖို့နေနေတာတာရက်နေုံနဲ့မကောက်နောက်ဆုတ်ချင်နေတာပါလို့ပြောပါတယ်သူဆိုလိုရဲ့သဘောကျွန်တော်နားလည်တာကတော့တလောလုံးကဒီမိုကရေစီနဲ့အနိုင်ကျင့်တယ်ဆိုပြီးတဲ့သဘောမျိုးပေါ့နော်တမရကုစရတူကလွှတ်တော်တွေမှာပြောသွားတာရှိပါတယ်ခင်ဗျာကျွန်တော်တော့ခုနကရခိုင်မြောက်ပိုင်းကိစ္စကိုတော်လေး focus ပြောတဲ့ကိစ္စအနေနဲ့ကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းကိစ္စကိုပြန်ဆက်ချင်ပါတယ်ကျွန်တော်ကိုမျိုးရံအောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုတင်ငွေပြောသွားတဲ့ကိစ္စမှာကိုမျိုးရောင်တင်းကိုမျိုးရံအောင်တင်းရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေ့ဒီမိုကရေစီဆိုတာကဟိုဗမာတိမလို့ပြောလဲဗမာစီနိုင်ချင်တော့တော့ရှိဒီမိုကရေစီဆိုတာနိုင်ချင်မရပါဘူးနော်အနာချင်းနိုင်ချင်ရတာပါဒီမိုကရေစီဆိုတာကလူများစုရဲ့နိုင်ချင်တဲ့စနစ်ကိုပြန်လည်ဆောင်ရမယ်ဒီမိုကရေစီရဲ့စာရင်းစနစ်နဲ့ကိုချီးလို့ရှိရင်ဒီမိုကရေစီဒီဒီလိုတို့အတူတူဆက်နေဟုတ်တယ်ဒါနဲ့သူတည်းစနစ်ကိုကိုသာဝယ်ရမယ်ဆိုတော့အတိအကျမှာသာပြီလားဆိုတော့လူတွေစုအတောင်ဖတ်ရတာမဟုတ်ဘူးသူကိုပြင်ပါပြီလားဆိုတော့ဒီမိုကရေစီအနိုင်ကျင့်တယ်ဆိုတာဒီမိုကရေစီနားမလည်ပြောတာ
ဟုတ်ကဲ့ခင်ဗျာ
ဒါကတစ်ခုပေါ့ဒါတစ်ခုပေါ့နော်နောက်ကြောင့်ဒီမှာစစ်ဦးလာဆိုတော့ဆရာနဲ့အောင်ဆွေးနွေးကြပါတယ်ကျွန်တော်နောက်တော့ပါပဲကျွန်တော်ကမြို့သားတင်နေရင်ကြားပြီးလို့ချင်ပါတယ်နော်တက်မလို့အောင်ကိုဒီကတိုင်းကြည့်တဲ့ Facebook account ကိုပိတ်တဲ့ပြဿနာဆိုရင်ဆိုရှယ်မီဒီယာမှာကျွန်တော်ရှိပါတယ်ကျွန်တော်လက်မခံဘူးဒါတစ်ချက်တည်းကိုရှိပါတယ်ဟုတ်လားအဲဒီမဲ့နိုင်ငံရေးဆုံးဖြတ်ချက်ပြီးစီးရေးဆုံးဖြတ်ချက်ကအပေါ်မှာရှိနေတာလေဆိုတော့နိုင်ငံရေးကကျွန်တော်ဘယ်လိုမှန်းသာလေအဲ့ဒီအပေါ်မှာကျဲနေစီးပွားရေးလူမှုရေးစီးစားရဆုံးချက်ပြီးအဆင်နိုင်ရမှာအဲ့တော့နိုင်ငံရေးအောင်အချက်ပဲအဲ့တော့နိုင်ငံရေးအနာပိုင်ဖို့ရောကြောင့်လက်ရှိဆိုတော့ပါတီအစိုးရအဖွဲ့ပြီးတမတော်ကိုဘာလို့ရင်းသားမရှိရမယ်ဒါမှအောင်အဆင်ကြီးနေမှာအခုလိုအဲ့ဒီမန်တိုင်းကိုရှိရမှာကမောကပါရဖြစ်တာပဲ
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ကျွန်တော်ချင်းညီညွတ်မယ်ဟုတ်လို့
ဟုတ်ကဲ့ကြားပါလေ
ကျွန်တော်အချင်းချင်းကိုညီညွတ်မယ်စုတာတက်ကိုဒီနေ့မျိုးတွေဆိုတော့ကိုယ်တိုင်မှားလို့ပါတော့လေဆိုတော့တမ်းတော်ဒီနေ့အူဆုံးအောင်ပါရှိလို့ရှိနေပြီလားဖြစ်တာပါပြီးတော့ဖြစ်နေမှာအဲ့တော့မပါတော့ဟောမှားနေတာဟုတ်ပြီအချိန်ကြီးကကျွန်တော်ကအောက်လက်ခံပြည့်လက်ရှိတမတော်မှုကိုလက်ခံရတော့တမတော်ဒီဒီချက်ဘူးလည်းရောရမယ်ကျောင်းတည်းအူဆုံးအောင်ကိုပြားမယ်ဒါမျိုးကြည့်ရမယ
်ဟုတ်ကဲ့ကိုမျိုးရံအောင်သိဆိုလို့သဘောပေါက်ပါပြီကျွန်တော်ဟွာလေ
း
ဒါနဲ့ပတ်သက်ပြီးတော့ဥဥလာစောမေးချင်ပါလေဥဥလာစောကိုရင်ကပြည်သူ့လွှတ်တော်မှာကြုံနေရတယ်ပြည်သူ့လွှတ်တော်ထဲမှာရှိတဲ့ခါကျတော့တလောရုံးကတမတော်ကုစလီကပြောတယ်ဒီမိုစီနိုင်ကျင့်တယ်ဆိုတာတုံးနှုံးပေါ့တကယ်ပဲဒီမိုကရေစီနီးရလွှတ်တော်ထဲမှာကျင့်နိုင်လားဥဥလာစောတိုးလေးဖြေပြပါခင်ဗျာ
မှန်ဒါကတော့လေဟိုဒါက အဲ့ဒီနဲ့လွတ်တော်ဆက်မှာရှိတယ်ဒီတမတော်နဲ့တမတော်ကိုယ်စားလှယ်ဂျာနဲ့မှာတော့ကျွန်တော်ထင်တာကတော့ဝန်ထဲစရာကောင်းလောက်အောင်နက်ရှင်နယ်ရီကော်လူရီကွန်ဆလူရှင်ကပြည့်နေတယ်နော်ဒါမဲ့ကျွန်တော်လွတ်တော်ကိုယ်စားပြောင်းနေကျွန်တော်ပြောင်းမယ်လွတ်တော်ဟာခုနပြောရပေါ်တာ UN Resolution နဲ့ပါတယ်လွတ်တော်ဟာ
အဲ့ချင်းနေတဲ့ကောင်းတာလေးတွေကိုတော်တော်များများလုံနိုင်တယ်လွတ်တော်ရဲ့အနေထားကိုကျွန်တော်တဝူးချင်းနေရဆိုရင်ကျွန်တော်အားမရဘူးဒါမဲ့လွတ်တော်ဟာဒီဒီမိုကရေစီစနစ်မှာတော်နေတဲ့မကနီဇင်တစ်ခုအောက်မှာလွတ်တော်ဟာတူညီသူဟန်နဲ့ရှင်းတန်းနေတယ်ကျွန်တော်နောက်ဆုံးလွတ်တော်နေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကျွန်တော်တို့ရဲ့ခေါ်အောက်ဟုတ်ကဲ့စကားစကားတော့ပဲချင်ရတော့ဆုံးဖြတ်ပြီးတ
ေးဇူးများကျင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်းရိုက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြတဲ့ဦးလာစောဒေါက်တာနိုင်အောင်ကိုမျိုးရန်အောင်တင်ကျေးဇူးများကျင်ပါတယ်ခင်ဗျာ production နေအားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော်ဒိုင်းရိုက်လီလိုက်အစီအစဉ်ဒီမှာကျွန်တော်ကိုပြပါခင်ဗျာ
ကိုတောင်းရဦးစီစဉ်တဲ့ဆက်တဲ့စနေညဒိုင်းရိုက်လီလိုက်အစီအစဉ်ကိုပြန်လည်းပြီးတော့နားဆင်ကြရတာဖြစ်ပါတယ်ယူအီမြန်မာပိုင်းစီစီကနေဒိုင်ရိုက်လီလိုင်းထုတ်လွှင့်ချက်တွေကိုတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြပါစနေညက9နာရီမှတစ်ချိန်အင်္ဂါညပိုင်း9နာရီမှတစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒိုင်ရိုက်လီလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးလိုချင်တဲ့ဆိုရင် VOE ရဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်က0932328555ဖြစ်ပြီးတော့ VOE ကိုဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဗီဒီယိုဆက်သွယ်လို့ဒီချင်းဗီဒီယိုဆက်ကနေပြန်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးထားလို့ရပါတယ်ကျွန်တော်တို့ကနေပြန်ပြီးတော့ဆက်သွယ်မှာပဲဖြစ်ပါတယ်ခင်ဗျာဗီဒီယိုအမေရိကန်တန်ခါမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးဖို့မှာဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးတူဦးပြေခံထားဖို့သမ္မတဒေါ်နယ်ထရမ့်အမည်တင်သွင်းထားသူ Brett Kavanaugh ကလိမ်မဲဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတယ်လို့စွပ်စွဲထားသူမျိုးသမီးဟာရှေ့သတင်းဖက်ကြောင်ရင်ထက်လူတော်တရားရေးကော်မတီရှေ့မှာထွက်ဆိုဖို့သဘောတူလိုက်ပြီးလို့သတင်းတွေမှာဖော်ပြနေကြပါတယ်ရုရှားလိုတိုက်လေယာဉ်တွေနဲ့မြေပြင်ကဝေဟင်ပစ်ဒုံးကျည်တွေဝယ်ယူတာမှာအမေရိကန်ကပိတ်ဆို့တန်ခတ်လိုက်တဲ့ပေါ်တရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Terry Brand State ကိုတရုတ်နိုင်ငံသားဝန်ကြီးဌာနကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်ပြောဆိုလိုက်ပါတယ်။ဣရန်နိုင်ငံနောက်တောင်ပိုင်းမှာစစ်ရေးပြပွဲတစ်ခုအတွင်းစစ်သမားတွေပြစ်ခတ်တာကြောင့်သေဆုံးသူ25ဦးထဲမှနေရှိပြီဖြစ်ပြီးဒဏ်ရာရသူအနည်းဆုံး60ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။စစ်သမား2ဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တခြားပြောဆိုချက်တွေမှာတော့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်တရားရှိသူ2ဦးကိုဖမ်းဆီးထားတယ်လို့ဆိုကြပါတယ်။ဒီတိုက်ခိုက်မှုတွေIS အကြမ်းဖက်ဝါဒီအဖွဲ့နဲ့ Avez လို့မြောက်ရေး Arab လို့ရှာမှုလို့သူတို့ကိုသူတို့ခေါ်ဆိုတဲ့အဖွဲ့နှစ်ဖွဲ့စလုံးကသူတို့တိုက်ခိုက်တာလို့ပြောတာပါလေ။ခရီးရန်ဂိုင်းအုပ်ဖုံးတော်ကြီးတွေခန့်ရေးတရုတ်နဲ့ Vatican နန်းတော်ကြမှာယာယီသဘောတူညီချက်စာချုပ်တစ်ခုကိုစနေနေ့ကလက်မှတ်ရေးထုတ်လိုက်တဲ့အကြောင်းနှစ်ဖက်စလုံးကကြေညာပါလေ။ဒါဟာဆယ်စုနှစ်ပေါင်းများစွာတန်တမန်ဆက်ဆောင်ရေးဆက်ဆံရေးပြတ်တောက်နေတဲ့တရုတ်အစိုးရနဲ့ Vatican ကြားမပြေလည်မှုတစ်ခုကိုထိုးဖောက်ကြော်လွှားနိုင်လိုက်တာဖြစ်ပါလေ။ဒီမနက်ကမှရိုဝင်းဂျာမွတ်စလင်တွေအပေါ်အစုလိုက်ပြုံလိုက်ညှဉ်းပန်းနေဆက်တဖက်တာတွေရပ်တန့်ရေးအမေရိကန်ပြည်တော်စုမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲကနေတောင်းဆိုဖို့ရှိတဲ့အကြောင်းဆွေးနွေးပွဲဆီစဉ်သူတွေကပြောပါတယ်မြန်မာနိုင်ငံမှာဆက်ပြီးဖြစ်နေတဲ့လူမျိုးတုံးတက်ပြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အခြေဆိုင်မြန်မာအမေရိကန်မွတ်စလင်အစည်းအရုံးကဦးစီးပြီးကယ်လီဖိုးနီးယားပြည်နယ်ကလိုဗာမြို့မှာဒေတာဆန်တော်ကြီးညနေ6နာရီမှာကျင်းပမှာပါခင်ဗျာ
ဒီတရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုနဲ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ညနေပဲ6:00 9:00 ထုတ်လို့မဲ့အစီအစဉ်ဒီကိုတိုင်းဒိုမီတာ16 19နဲ့25ဒုကနေနားဆင်နိုင်ကြပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမြစ်စ်မှာရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.